တရားဆင်းနေဆက်ကြအောင်နော်မနေ့ကလောကီနိရောဓသစ္စာအကြောင်းကိုပြောခဲ့ပါတယ်ဘုလောကီနိရောဓသစ္စာနဲ့ဆက်ကြပြီးသာဥပါတိသစ္စာနိဗ္ဗာန်အနုပါတိသစ္စာနိဗ္ဗာန်အတင်္ဂဋ္ဌနိဗ္ဗာန်ဆိုတဲ့ဒီနိဗ္ဗာန်သုံးမျိုးအကြောင်းပြောဖို့စက်ချထားတဲ့စကားမဆုံးတော့ဘူးနော်ဒီတော့ဒီသာဥပါတိသစ္စာနိဗ္ဗာန်ဆိုတာကကိလေသာတို့ချုပ်ငြိမ့်တော်ရဲ့သာပြိမဲ့ဝိဘေကမ္မဇယုတ်တိကျင့်ကြံနေသေးတယ်။အကျဉ်းချာရှိနေသေးတဲ့အတွက်ကိလေသာတို့ရဲ့ငြိမ့်မှုကိုသဥ္ပါတိတေသနိဗ္ဗာန်လို့ခေါ်တယ်။ဒါကိုဒီနည်းအားဖြင့်ကိလေသာပြိနိဗ္ဗာန်လို့လည်းခေါ်ပါတယ်။ခန္ဓာငါးပါးတို့ရဲ့အကျဉ်းချာမရှိနောက်တစ်ခါမဖြစ်သောချုပ်ငြိမ့်ဖြင့်ချုပ်ငြိမ့်မှုကိုတော့အနုပါတိတေသနိဗ္ဗာန်လို့ခေါ်တယ်။အဲ့တော့ဒီသဗ္ဗံတိတ္တနိဗ္ဗာန်နဲ့အနုဘာတိတ္တနိဗ္ဗာန်တို့ဒီမဉ္ဇဉ်ဘုံဉ္ဇဉ်တို့ရဲ့အာယုံဖြစ်တဲ့အတ္တကတ္တနိရောဓသစ္စာအမိယအနေနဲ့နိဗ္ဗာန်တရားနဲ့တူပါသလားလို့ပြီးတော့မတူဘူးလို့ဒီလိုကျမ်းဂန်မြတ်မှာဖော်ပြထားပါတယ်နော်နိရောဓသစ္စာအမိယအနေနဲ့လောကုတ္တရာနိရောဓသစ္စာအမိယရဲ့အတ္တကတ္တအနိစ္စနိဗ္ဗာန်ကမဉ္ဇဉ်ဘုံဉ္ဇဉ်တို့ဖြင့်ရောက်အပ်တိအပ်တဲ့တရားဖြစ်တယ်။ဒုတိယဒီအတိခတ္တမြည်သည့်အကြောင်းတစ်စုံတရားမြတ်ပြုခြင်းတို့ဖြစ်ပေါ်လာရတဲ့တရားမဟုတ်ဘူး။နိစ္စသာဝရအဖြစ်ဒီရှိနေတဲ့တရားတစ်ခုဖြစ်ပါတယ်။လောကမှာဘုရားရှင်တို့ဖွင့်ထုတ်ပေါ်ပေါက်တော်မူလာသည့်ဖြစ်စေ။လောကမှာဘုရားရှင်တို့မဖွင့်ထုတ်မပေါ်ပေါက်တော်မူသည့်ဖြစ်စေ။ဘုရားနိဗ္ဗာန်ကိုအာရုံပြုနေတဲ့သတ္တဝါတို့သင်္ချာရှိသည်ဖြစ်စေဘုရားနိဗ္ဗာန်ကိုအာရုံပြုနေတဲ့သတ္တဝါတို့သင်္ချာမရှိသည်ဖြစ်စေနိစ္စသာဝရအဖြစ်အမြဲတည်ရှိနေတဲ့နိဗ္ဗာန်ဖြစ်တယ်။ဘယ်ချိန်ကမှဒီနိဗ္ဗာန်ဒီတည်ရှိတယ်။ဘယ်ချိန်ကမှဒီနိဗ္ဗာန်ဒီမတည်ရှိဘူးဆိုတာပြောလို့မရဘူး။နိစ္စသာဝရအဖြစ်အမြဲတည်ရှိနေတဲ့အတိင်္ဂတတ္တအငိမ့်တဲ့နိဗ္ဗာန်ဖြစ်ပါတယ်။ဒီတော့သဥ္ပါတိတေသနိဗ္ဗာန်အနုပါတိတေသနိဗ္ဗာန်နဲ့ပတ်သက်လို့ဘောဂိနာရှိတော်သဥ္ပါတိတေသနိဗ္ဗာန်ကိုပြိတေသပြိနိဗ္ဗာန်အနုပါတိတေသနိဗ္ဗာန်ကိုခန္ဓာပြိနိဗ္ဗာန်ဆိုပြီးဒီလိုလဲခေါ်ပါတယ်ဒီတော့ဒီသဥ္ပါတိတေသနိဗ္ဗာန်နဲ့ခန္ဓာပြိနိဗ္ဗာန်တို့သည်ဥစဉ်တို့ဘုရားရှင်ကိုဖွင့်ပြီးတော့ပုံစံထုတ်ပြီးပြောမယ်ဆိုရင်ဥစဉ်တို့ဘောရမအမြတ်စွာဘုရားသခင်သည်မဟာသက္ကိတရားတန်ခုကုသလဖြင့်ဒီမှာသမ္မာသမ္ဗုဒ္ဓဉာဏ်သဗ္ဗညတ္တဉာဏ်တော်မြတ်ကိုရရှိတော်မူခဲ့ပါれ။ဒီနေ့မှာဘုရားရှင်သည်ကိလေသာပြိဋ္ဌိဗံဆန္ဒမူရဲ့လို့ဒီလိုအဆွေရှိ။ဒါတော့ကိလေသာပြိဋ္ဌိဗံဆန္ဒမူရာဌာနဆိုတာမရှိဘူးလား။ရှိတယ်။ကိလေသာဆန္ဒပြိဋ္ဌိဗံဆန္ဒမူတဲ့အချိန်ကာလလည်းမရှိဘူးလား။ရှိနေတယ်။ဘောအတ္တကရတအရင်းတည်းဘာသာကဘယ်ချင်းကကဖြစ်တယ်ဘယ်ချင်းကမှမဖြစ်သေးဘူးဆိုတာမရှိဘူးသူကအနိစ္စသာဝရအမြဲတည်နေတဲ့တရားတစ်ခုဖြစ်တယ်။ဒီဘံဥစ္စာမြတ်စွာဘုရားကိုပဲကြည့်လိုက်ခန္ဓာပြိဋိဘဘယ်ချင်းကမှတန်းလေ55ဝါပြည့်တဲ့အခါဘုဒ္ဓနာယမလာမင်းတို့ရဲ့အင်းကြီးဘုရင်အတွင်းမှာခန္ဓာပြိဋိဘဆန်းသွားတော်မူပါရဲ့ဒီလိုခန္ဓာပြိဋိဘဆန်းခြင်းကိုပဲအနုဘာတိတ္တနိဗ္ဗာန်အတ္တတော်ဝင်တယ်လို့ဒီလိုသုံးတယ်ကောကန္နပြိဋိဘသံယအချိန်ကာလတည်းအတိတ်ကြာရှိတယ်။ခန္ဓာပြိဋိဘသံယတော်မူတဲ့နေ့လည်းအတိတ်ကြာရှိတယ်၊နေရာလည်းအတိတ်ကြာရှိတယ်။ဒါကြောင့်ဒီသဥ္ပါတိတ္တနိဗ္ဗာန်နဲ့အနုပါတိတ္တနိဗ္ဗာန်ဆိုတဲ့သဘောတရားကအကျိုးနိဗ္ဗာန်သာဖြစ်တဲ့အကြောင်းနိဗ္ဗာန်မဟုတ်ဘူး။ဘာဖြစ်လို့လဲ။ညာစွာပြတိကိရဏတေကိုဘယ်နဲ့ဒီကိလေသာတွေဆရာရှင်ရဲ့သံဃာမှာချုပ်ငြိမ့်သွားတယ်ဆိုတာကဘယ်ခါမှချုပ်ငြိမ့်လိုက်လို့မင်းရောဘောလိမန္တေမှာသဗ္ဗအရဒ္ဓမေညာကိုရရှိတော်မူတဲ့အချိန်ခါမှာဘုရားရှင်ရဲ့သံဃာတော်မှာတည်ရှိတဲ့ကိလေသာကိုသမ ्या တိဝါဒနာအဝိဇ္ဇတိတော်ကဘုရားအလုံးချုပ်ငြိမ့်တော်ကိလေသာချုပ်ငြိမ့်တဲ့အတွက်ကိလေသာအစိုးရအစိဒ္ဓရှိမှအကျိုးပေးနိုင်တဲ့အစအရှိတဲ့ကံဒီလဲနောက်ကဓမ္မဘောဓိကိုဖြစ်စေနိုင်တဲ့ကံဒီလဲအကျိုးမပေးတော့ပဲချုပ်ငြိမ့်သွားတယ်ကံကိလေသာတော့ချုပ်ငြိမ့်သွားတယ် ဒီတော့ဒီကံကြီးတွေကကြောင်းရင်းကြီးသည်အကြောင်းရှိသလားမရှိဘူးလားလို့မေးရှိပါတယ်။ဘယ်လိုအကြောင်းလဲလို့မေးတော့ဝိပဿနာဉာဏ်တွေကအာจิตောခိယဥပ္ပါနိတ္တယသတိနဲ့ကျေစုပြုပေးလိုက်တဲ့အချိန်ကမှဘုရားရှင်ရဲ့အန္တန်တော်မှာသောတာပတ္တိမဂ်ညာသောတာပတ္တိပုညာအစရှိတယ်။အရိယမဂ်ညာ၄ပါးအရိယပုညာ၄ပါးတို့အစဉ်စဉ်ဖြစ်ပေါ်တော်မူခဲ့ပါတယ်။သောရိယမတရားတွေကဆံယံဆံယံပြိလတာတွေကိုအကျွတ်မဲ့ပဲတတ်တော်မူပါတယ်။သို့သောဝိပဿနာဉာဏ်တို့၏အဆုံးနဲ့ဖြစ်ပေါ်လာတဲ့သောရိယမဉာဏ်သည်ဘာကိုအာယုံပြုတယ်လို့မေးရင်အသင်္ခတတအနိစ္စနိဗ္ဗာန်ကိုသံပြီးအာယုံပြုပါတယ်။အသင်္ခတတအနိစ္စနိဗ္ဗာန်ကအာရမဏပစ္စယတတ္တိဥပ္ပင်းကျေစုပြုပေးတဲ့အတွက်သောရိယမတရားတွေဖြစ်ပေါ်လာရတယ်သောရိယမတရားကအတ္တကရတ္ထအိဋ္ဌနိဗ္ဗာန်ဤအိဋ္ဌကိုအရှင်းအဝါကိုယူပြီးတော့ကိလေသာအပုံကြီးတွေကိုငြိမ်းအောင်ရှင်းတတ်လိုက်ခြင်းဖြစ်။ဒါကြောင့်ဘုရားရှင်ရဲ့သန္တန်တော်မှာကိလေသာအပုံကြီးတွေငြိမ်းသွားတယ်။ဒီလိုဆိုရင်ကိလေသာအပုံကြီးငြိမ်းခြင်းကိုဘာနိဗ္ဗာန်လို့ခေါ်လဲ။သဗ္ဗဥပါဒိတေသနိဗ္ဗာန်။ဤသဗ္ဗဥပါဒိတေသနိဗ္ဗာန်ဒီအကြောင်းရှိကြလားမရှိဘူးလားလို့မေးရင်အကြောင်းရှိအကြောင်းတရားကြီးကပြုပြင်ပေးမှဖြစ်ပေါ်လာရတဲ့အကျိုးတရားဖြစ်တာဖြစ်တယ်။ဘာအကြောင်းလဲလို့မေးတော့နိဗ္ဗာန်ကအာရမဏပစ္စယတ္တိနဲ့ကျေစုပြုပေးတယ်။အရိယာမဉ္ဇဏ်ကထိုကိလေသာအနုတ္တိယဓာတ်ငွေ့ကိလေသာအလုံးကိုအကျဉ်းချမရှိကိုယ်စီအောင်ပယ်တတ်တယ်။မဉ္ဇဏ်ဆိုတဲ့အကြောင်းတရားနိဗ္ဗာန်ဆိုတဲ့အကြောင်းတရားသင်္ချာမရှိဘူးလား။ရှိတယ်။ဝိရဉ္ဇောင်းတွေကိုပြောလို့ရှိရင်ပါရမီအကြောင်းတွေဖြစ်ပါတယ်။အဲဒီပါရမီတွေမှာအထွတ်အထိပ်ဆိုရောက်လာတဲ့ပါရမီကတော့ဝိပဿနာဉာဏ်များဖြစ်ပါတယ်။ဒါကြောင့်ဝိပဿနာဉာဏ်မဉာဏ်ခေါဉာဏ်နိဗ္ဗာန်ဆိုတဲ့ဒီအကြောင်းတရားတွေကဝိုင်းဝန်းပြီးပြုပြင်ပေးမှဖြစ်ပေါ်လာရတဲ့ဒီလေတာကုန်ခန်းမှုဆိုတဲ့အကျိုးတရားဒီဖြစ်ပေါ်တဲ့အချိန်ခါလည်းရှိတယ်။ဖြစ်ပေါ်တဲ့နေရာဌာနလည်းရှိတယ်။ဒါကြောင့်ဒုက္ခရနိရောဓသစ္စာအမြဲနေတဲ့အတ္တကရတ္တနိဗ္ဗာန်ဟုတ်လားမဟုတ်ဘူးဌာနတစ်ချက်ခန္ဓာပရိနိဗ္ဗာန်ဆိုတာကလည်းခုနကအရဟံမိတ်အခိုက်မှာကိလေသာတွေအနုတ္တိယအတ္တငွေတွေဝါဒနာအငွေတတ်တဲ့တဲ့ကောအကျဉ်းအကြံမရှိဘုံစီအောင်ချုပ်ငိမ့်သွားတယ်ကိလေသာအစိုးနဲ့အစိတ်တွေချုပ်ငိမ့်သွားတဲ့အတွက်နောက်တစ်ခါဘဝတွေကိုသိသိနိုင်တဲ့ကျောင်းအားရှိတဲ့ကံတရားတွေလည်းသင်္ခါရကံတရားတွေလည်းအလုံးချုပ်ငိမ့်သွားချုပ်ငိမ့်သွားတဲ့အတွက်ပြိဋိဘာနာသုတိရဲ့နောက်ဆုံး၌ခန္ဓာ၅ပါးတို့နောက်တစ်ခါမဖြစ်သောချုပ်ခြင်းဖြင့်အနုဘာဒနိရောဓသဘောအဖြစ်ချုပ်ငိမ့်သွားတယ်။အဲ့ဒီချုပ်ငိမ့်မှုကလည်းအကြောင်းမရှိဘူးလားရှိတယ်။အဲဒီကိစ္စတာကမကုန်သေးခဲ့ရင်ခန္ဓာတွေချုပ်ငိမ့်မှုဖြစ်နိုင်မလားမဖြစ်နိုင်ဘူး။ကိစ္စတာမကုန်သေးရင်ကံတွေလည်းမကုန်သေးဘူး။ကံကိစ္စတွေသင်္ချာရှိနေသေးရင်ခန္ဓာ၅ပါးသင်္ချာဖြစ်မှာပဲ။ကောဂန္ဓိယတာတွေကုံသွားတဲ့အတွက်ခန္ဓာ၅ပါးသင်္ချာမဖြစ်ခြင်းဖြစ်တယ်။ဒါတော့ဂန္ဓိယတာကိုဂန္ဓိယတာကုံခြင်းဆိုတဲ့အကြောင်းတရားသင်္ချာရှိမှခန္ဓာတို့ရဲ့ချုပ်ငြင်းခြင်းခန္ဓာပြိဋိဘံသို့မဟုတ်အနုဘာတိတေသနိဗ္ဗာန်ဖြစ်ပေါ်လာရတယ်။ဒါကြောင့်ဒီအနုဘာတိတေသနိဗ္ဗာန်ဆိုတာလည်းအကျိုးနိဗ္ဗာန်မျှသာဖြစ်တယ်။ဘယ်လိုအကျိုးနိဗ္ဗာန်လဲလို့မေးတော့ခေါင်းကခန္ဓာကိလေသာကုန်ခြင်းကံကုန်ခြင်းကိုအကြောင်းပြုပြီးဖြစ်ပေါ်လာရတဲ့အကျိုးတရားများတာဖြစ်တယ်။အဲဒါဒီနောက်ပါတိသနိဗ္ဗာန်နဲ့အနုပါတိသနိဗ္ဗာန်တို့သည်ဒီကိပရမတ္ထအစစ်ဖြစ်တဲ့ဏိရောဓလောကုတ္တရာဏိရောဓသစ္စာအမြဲတည်းအတ္တကရတ္ထနိဗ္ဗာန်တော့မဟုတ်ဘူး။အကြောင်းပရိယေတမျိုးအပြင်ဒဝါဒီနားလည်နိုင်အောင်မြတ်စွာဘုရားကနောက်ပါတိသနိဗ္ဗာန်အနုပါတိသနိဗ္ဗာန်ဆိုပြီးဒီလိုခေါ်သုံးသပ်ပြီးဟောပြီကိလေသာချုပ်ငြိမ်းမှုခန္ဓာချုပ်ငြိမ်းမှုပဲအဲ့ဒီကိလေသာချုပ်ငြိမ်းမှုခန္ဓာချုပ်ငြိမ်းမှုကိုသစ္စာဒေသနာတော်ဒီကဘယ်သစ္စာလဲဆက်မလဲလို့မေးတော့နိရောဓသစ္စာလဲတဲ့ဖြစ်နာမည်နဲ့လောကုတ္တရာနိရောဓသစ္စာလားလောကီနိရောဓသစ္စာလားလို့မေးတော့လောကီနိရောဓသစ္စာမျှသာဖြစ်တယ်အဲ့ဒီလောကီနိရောဓသစ္စာကိုယောဂဝါဒပုဂ္ဂိုလ်ကြီးဘုရားမြတ်ဉာဏ်အပြည့်ရှိပွားကြီးကသာပြီးမြင်အောင်ရှုအပ်ပါလေ။အဝိဇ္ဇာတနာဥပါဒသင်္ခါရကံအစရှိတဲ့အကြောင်းတရားတွေအရတ္တမဲ့အခိုက်နဲ့နောင်တဖန်မဖြစ်သောချုပ်ခြင်းဖြင့်ချုပ်ငြိမ်းသွားခြင်းကြောင့်ပရိနိဗ္ဗာန်သုတိရဲ့နောက်ဆွေ၌ခန္ဓာ၅ပါးယုတ်တရားဉာဏ်တရားတို့သည် နောင်တခါမဖြစ်သောချုပ်ချင်းဖြင့်ချုပ်ငုံချုပ်ငင်းသွားမှုကိုဝိပဿနာဉာဏ်နဲ့မြင်အောင်သမ်းပြီးတော့ရှင်းရတယ်။ရှင်းပြီးတော့အဲ့ဒီလိုရှင်းနိုင်ခဲ့ရင်ဘာဖြစ်မလဲ။ပိစီယနဝယသတ္တနေသနိရောဓသစ္စာပါကတံဟောတိ။ပိစီယနုပါတိနပိစီယဝန္တအနုပါဒဝဘောဓတော။ပိစီယသောအကြောင်းတရားအဖြစ်ဝရတတဏိနာပြမှုချုပ်ခြင်းမှုကိုချုပ်မြင်ခြင်းဖြင့်និရောဓသစ္စာလောကီនិရောဓသစ္စာတရားသည်ပါကတံထေချလာသည်ဟောတိဖြစ်၏အကြောင်းတရားတည်းချုပ်ခြင်းခြင်းကြောင့်အကျိုးတရားတို့ရဲ့ချုပ်ခြင်းမှုကိုလမ်းရှုလိုက်တဲ့အပိုင်းမှာသို့ပုဂ္ဂိုလ်ရဲ့သန္တာ၌လောကီនិရောဓသစ္စာတရားထေချလာ၏ဘာဖြစ်လို့လဲပစ္စယနုပါဒိနာအဝိဇ္ဇာတဏဥပါဒံတိခရကံအစရှိသောအကြောင်းတရားတို့ရှိခြင်းကြောင့်မဖြစ်ခြင်းကြောင့်ပစ္စယဝတ္တအကြောင်းတရားခြင်းရှာရှိမှဖြစ်ပေါ်လာနိုင်ကြကုန်သောအကျိုးခန္ဓာငါးပါးယုတ်တရားနန္တရားတို့ရှိအနုပါဒဝါဘောဓတော်နောက်တခံမဖြစ်သောချုပ်ခြင်းဖြင့်ကြောင့်ခြင်းမှုကိုသံဃာတိတိညာပညာဖြင့်ကိုယ်တိုင်မြတ်ဖို့ဆင်းဖို့သိမြင်ခြင်းကြောင့်ဒီသောတိကမ္မယောဂီပုဂ္ဂိုလ်ကသင်္ခါရတရားတွေကိုတန့်ကြည့်လိုက်တော့သင်္ခါရတရားတွေကအကြောင်းတရားသင်္ချာရှိမှဖြစ်ပေါ်လာနိုင်တဲ့တရားမှန်တယ်။ဒါပေမဲ့လို့ခုလိုအရတ္တမဲ့အချိန်ခါမှာအဝိဇ္ဇာတဏှာဥပါဒတေကရကအစရှိတဲ့အကြောင်းတရားတွေထုတ်သွားတဲ့အတွက်အကြောင်းတရားတွေသင်္ချာမရှိခြင်းကြောင့်အကြောင်းတရားသင်္ချာရှိမှဖြစ်ပေါ်လာနိုင်တဲ့အကျိုးခန္ဓာငါးပါးယုတ်တရားနန္တရားသင်္ခါရတရားတို့လည်းနောက်တခါမဖြစ်သောချုပ်ခြင်းဖြင့်ချုပ်ခြင်းတော်တာကိုဝိပဿနာသမာဓိဉာဏ်ဖြင့်ကိုယ်တိုင်မျက်မှောက်သိဖို့သိနေတယ်။အဲဒီလိုသိနေတဲ့အတွက်ကြောင့်ဆိုယောဂဝဆရာပုဂ္ဂိုလ်ရဲ့တဏ္ဍာမှာအကြောင်းတရားတွေချုပ်ခြင်းကြောင့်အကျိုးတရားချုပ်ခြင်းပုံကိုရှုနေတဲ့အခါလောကီនិရောဓသစ္စာတရားတွေထင်ရှားနေတယ်။နောက်တစ်ခုခန္ဓာတဝရတ္တရိနာဒုက္ခသစ္စာမိဘပါကတဟောဒီမရဏဒုက္ခဝဘောဓတောခန္ဓာတော်ခန္ဓာအဖြစ်ဝရတ္တရိနာချုပ်မှုကိုရှုမြင်ခြင်းဖြင့်ဒုက္ခသစ္စာမိဘဒုက္ခသစ္စာတရားသိသလည်းပါကတံသင်္ချလာတိဟောဒီဖြင့်မရဏဒုက္ခဝဘောဓတောသိခြင်းပြခြင်းမရဏဒုက္ခသောသမာဓိတိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်ဖို့ဆင်းဖို့သိမြင်ခြင်းကြောင့်ဒီဥစဉ်တို့ရှုခက်ခဲကအဝိဇ္ဇာချုပ်ခြင်းကြောင့်ရုပ်ချုပ်၏သဏ္ဍာန်ချုပ်ခြင်းကြောင့်ရုပ်ချုပ်၏ဥပါဒံချုပ်ခြင်းကြောင့်ရုပ်ချုပ်၏သင်္ခါရချုပ်ခြင်းကြောင့်ရုပ်ချုပ်၏ကံချုပ်ခြင်းကြောင့်ရုပ်ချုပ်၏သမ္မဇရုပ်ချုပ်၏ချုပ်ခြင်းသဘောစတဲ့အဲ့ဒီလိုရှုနေရှုခက်ပါအဲ့ဒီမှာသမ္မဇရုပ်ချုပ်၏ချုပ်သွားတဲ့သဘောပြတ်သွားတဲ့သဘောလေးကိုတွေ့ရှုအဲ့ဒီလိုရှုလိုက်တဲ့ရှုခက်ကတော့ခန္ဓာအဖြစ်ဖြစ်ဖြစ်ကိုရှုနည်းလို့ခေါ်ပါတယ်။ခန္ဓာကအဝိဇ္ဇာချုပ်ခြင်းကြောင့်ရုပ်ချုပ်ရတဲ့ဖြစ်ဖြစ်ရှုတဲ့ရှုခက်ကတော့အကြောင်းတရားအဖြစ်ချုပ်မှုကိုရှုနည်းပြမှုကိုရှုနည်းလို့ခေါ်တယ်။အဲ့ဒီရှုနည်းနှစ်ခုရှိတဲ့အနက်ကခန္ဓာအဖြစ်ချုပ်ပြမှုကိုဝိပဿနာဉာဏ်တမ္မာတိတိဉာဏ်ဖြင့်ဝိပဿနာတမ္မာတိတိဉာဏ်ဖြင့်ကိုယ်တိုင်မျက်မှောက်တွေ့ဖို့သိမြင်တဲ့အခါသောယောဂဝတ္တရာပုဂ္ဂိုလ်ရဲ့ငန္တံမှာဒုက္ခသစ္စာတရားသင်္ချာနေပြီဘာဖြစ်လို့လဲမရဏဒုက္ခကြီးကိုသမ္မာဝိပဿနာသမ္မာတိတိဉာဏ်နဲ့ကိုယ်တိုင်မြင်ဖို့သိဖို့သိနေခြင်းကြောင့်ဖြစ်တယ်ဇာတိပိဒုက္ခသရပိဒုက္ခပြတိပိဒုက္ခမရဏပိဒုက္ခသတိပိဆရာဟောတာမရဏတရားကိုမြင်ခြင်းဟာလဲဒုက္ခကိုမြင်တာပဲနော်ဒါကြောင့်အဲ့ဒီမှာဒုက္ခသစ္စာတရားသို့ပုဂ္ဂိုလ်ရဲ့ငန္တံမှာသင်္ချာနေပြီနောက်တစ်ခုယေသနာဥဒ္ဓယပြာတဏ္ဍမေဃဝါယလောကီကိုဒီမကသစ္စာမကတဟောတိတတရာသမ္မောဟဝိကတတောအန္တသောယောဂဝသနာပုဂ္ဂိုလ်ရဲ့တဏ္ဍ၌ယေသဥဒ္ဓယပြာတတနာပစ္စယတောဥဒ္ဓယပြာတတနာဝယတောဥဒ္ဓယပြာတတခန္ဓာတော်ဥဒ္ဓယမြတ်တဏ္ဍာဟုဟောဆိုအပ်သောနှမျိုးသောဥဒ္ဓယမြတ်တဏ္ဍာကိုမြင်ခြင်းသည်အဋ္ဌိဟိအယံဤဥဒ္ဓယမြတ်ဥပါဒနာညာသည်လောကီသောလောကီဖြစ်သောမေဃဝမေဃသစ္စာတရားသာလျင်သည်တိတိဤသောလျင်အတ္တဒုယောဂဝသရပုဂ္ဂိုလ်ရဲ့အတိညာ၌မေဃသစ္စာမေဃသစ္စာတရားသည်ပါကဏ္ဍသင်္ချာလာသည်ဟောဒီဖြစ်၏ တန္တရာတို့မဲ့တန္တရာတို့မဲ့ကသစ္စာတန္တရာတို့အကြောင်းတရားအကျိုးတရားတို့၌မာမောဟဝိပါဒတို့မနိအောင်ဖုံးဝဲထားသည့်မောဟတရားကိုအကျဉ်းမဲ့ပြည့်စည်တတ်သောကြောင့်ဒီအကြောင်းတရားဤသင်္ချာဖြစ်ခြင်းကြောင့်အကျိုးတရားသင်္ချာဖြစ်ပုံအကြောင်းတရားဤထုံခြင်းခြင်းကြောင့်အကျိုးတရားထုံခြင်းပုံအကြောင်းကျိုးတရားလုံးတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုရှုအဲဒီလိုရှုတဲ့အပိုင်းမှာအကြောင်းတရားဖြစ်ခြင်းကြောင့်အကျိုးတရားဖြစ်ပုံအကြောင်းတရားချုပ်ခြင်းကြောင့်အကျိုးတရားချုပ်ပုံကိုရှုတဲ့အပိုင်းကတော့ပစ္စယတော့ဥရိယပြအတ္တနာလို့ခေါ်တယ်အကြောင်းတရားအကျိုးတရားတို့ရဲ့ခန္ဓာမဲ့တဲ့တဲ့ဖြစ်ပြီးဖြစ်နေတဲ့သဘောကိုရှုမှုကတော့ခန္ဓာတော့ဥရိယပြန်တဏ္ဍာလို့ခေါ်ပါလေ။အဲဒီဥရိယပြန်တဏ္ဍာ2မျိုးသောဉာဏ်အမြင်သည်လောကီမဂ္ဂသစ္စာဖြစ်တယ်။မဖြစ်လို့လေ။ထိုလောကီမဂ္ဂသစ္စာအမြင်ရနေတဲ့ဥရိယပြန်တဏ္ဍာအနုပါဒနာဉာဏ်ကထိုအကြောင်းတရားအကျိုးတရားတို့အပေါ်၌မနိအောင်ဖုံးထားတဲ့မောဟကိုအကျဉ်းနဲ့ပယ်တတ်နိုင်မနိအောင်ဖုံးထားတဲ့မောဟကိုတင်္ဂါအဖြစ်ပယ်တတ်နိုင်တဲ့သောအရှိ။နောက်ကြောင့်အကြောင်းအကျိုးတရားလုံးတို့ရဲ့အနိစ္စအခြင်းအဒုက္ခအခြင်းအအနန္တအခြင်းအရာတွေကိုမနိအောင်ဖုံးထားတဲ့မောဟကိုလည်းပယ်ရှားတင်္ဂါအဖြစ်ပယ်ရှားနိုင်တဲ့သောအရှိတယ်။အဲဒီလိုတင်္ဂါအဖြစ်ပယ်တတ်တဲ့အတွက်ဒီလိုသာကိုတင်္ဂါအဖြစ်ပယ်တတ်နိုင်တဲ့သောအရှိခြင်းကြောင့်လောကီမဂ္ဂသစ္စာတရားတွေထိုယောဂဝတ္တရာပုဂ္ဂိုလ်ရဲ့ဉာဏ်မှသင်ရှားပြီဒီလိုဆိုရင်ပေါင်းလိုက်တော့သစ္စာဘယ်နှပါးလဲသစ္စာ၄ပါးသစ္စာ၄ပါးသင်ရှားရတဲ့အတွက်အကြောင်းတရားသင်ရှားဖြစ်ခြင်းကြောင့်အကျိုးတရားသင်ရှားဖြစ်ပုံအကြောင်းတရားချုပ်ခြင်းခြင်းကြောင့်အကျိုးတရားချုပ်ခြင်းပုံအကြောင်းတရားအကျိုးတရားဒီကုလုံးတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုမြင်အောင်ရှုရမလားမရှုရဘူးလားရှုရတော့မယ်ဒီပိုင်းကတည်းကအရေးကြီးတာနော်အဲ့ဒီလိုမရှိရလို့ရှိရင်ဒီလောကီသစ္စာ၄ပါးယောဂဝတ္တရာပုဂ္ဂိုလ်ရဲ့ဉာဏ်မှသင်ရှားနိုင်မှာမလားမသင်ရှားနိုင်မသင်ရှားနိုင်လို့ဆိုလို့ရှိရင်သူယောဂီပုဂ္ဂိုလ်ရဲ့တန်တာမှာလောကုတ္တရာမြတ်ကသစ္စာတရားတွေလောကုတ္တရာသစ္စာ၄ပါးကိုပေါ်နိုင်မှာမပေါ်နိုင်ဘူးလောကီသစ္စာတွေလောကီသစ္စာ၄ပါးကိုထုတ်ထွင်းသိနေတဲ့ဝိပဿနာဉာဏ်တွေကအရှင်ဝါအကောင့်လာမှလောကုတ္တရာသစ္စာ၄ပါးကိုထုတ်ထွင်းသိတဲ့အရိယာမဉ္စံပေါ်မယ်ဘုဗေခောသတိမဓမ္မတိတိညာဏပစ္စံနိဗ္ဗာန်ဉာဏသုတိမသောတံမသုတိမယဟန်တော်ကအရိယာမေညာပုညာလောဟအဘိညာဉ်ဤနောက်ဆွေ၌ဖြစ်ပေါ်လာတဲ့အဘိညာဉ်ကြောင့်ရရှိတဲ့အကျိုးတရားလို့သူကလက်ခံထားတယ်။အဲဒီလက်ခံချက်ရှိနေတဲ့အတွက်မြတ်စွာဘုရားကဒီသုတိမယဟန်တော်ကိုပါဟောတယ်။ဘုဗေခောသတိမဓမ္မတိတိညာဏပစ္စံနိဗ္ဗာန်ဉာဏသုတိမစေတသုတိမဓမ္မတိတိညာဏသင်္ခါရတရားတို့၏အနိစ္စအခြင်းအရာဒုက္ခအခြင်းအရာအနတ္တအခြင်းအရာ၌ကောင်းစွာတည်နေသည့်ဓမ္မတိတိအမိရာသောဝိပဿနာဉာဏ်၏ပုံပြင်ခေါ်ရှိ၌ဖြစ်သည်သာလျှင်နိဗ္ဗာန်၏နိတ္တနိဗ္ဗာန်တရားတော်ဖြတ်၌နိဗ္ဗာန်၏အတ္တကတ္တနိဗ္ဗာန်တရားတော်ဖြတ်၌ဉာဏ်အာယုံပြုသောအခြင်းဖြစ်ပေါ်လာသောအရိယမဉ္စံသည်သစ္စာနောက်ကလ၌ဖြစ်ပေ၏ဝိပါဒနာဉာဏ်ရဲ့အဆုံးမှန်တဲ့အရိယာမဉ္စံကပေါ်ပါလေ။အရိယာမဉ္စံအရိယာမဉ္စံသည်အဘိညာဉ်ရဲ့အကျိုးဆက်မဟုတ်ပါဘူး။ဝိပါဒနာဉာဏ်ဤအကျိုးဆက်တာဖြစ်တယ်လို့ဒီလိုမြတ်စွာဘုရားဟောတာ။ဒါကြောင့်သင်္ခါရတရားတို့ရဲ့အနိစ္စအခြင်းအဒုက္ခအခြင်းအအနတ္တအခြင်းအ၌ကောင်းစွာတည်နေတဲ့ဝိပါဒဉာဏ်ဤရင့်ကျက်လာတဲ့အချိန်ခါမှာသောဝိပါဒနာဉာဏ်တို့ဤအဆုံး၌အရိယာမဉ္စံဤဖြစ်ပေါ်လာမှာဖြစ်တယ်။အဲ့ဒီဝိပဿနာဉာဏ်ဒီထဲမှာဒီခုဟောနေတဲ့ဥရိယပြဉာဏ်လည်းမပါဘူးလားပါဝင်နေတယ်အရေးကြီးတဲ့အစိမ့်ပိုင်းကဏ္ဍတစ်ခုဖြစ်ပါတယ်နော်ကဲနောက်တစ်ခုပဏိစ္စသမုပ္ပါဒ်ဘောတရားတွေလည်းဒီခါမှပုံပြီးတော့သင်္ချာလာပြီနော်ဘယ်လိုသင်္ချာလာလဲသိစရာတော်သန္တဥရိယတဏ္ဍိကလူလောမောပဏိစ္စသမုပ္ပါဒ်တော်ကတော်ဟောတိဣမသမေတတိဤနာဟောတိတိအဝါဘောဓတောအနန္တယောဂဝတ္တပုဂ္ဂိုလ်ရဲ့တဏ္ဍာ၌ပစ္စယသောအကြောင်းတရားအခြင်းဥရိယသတ္တနေနာဖြစ်မှုကိုဝိပါဒနာဉာဏ်ဖြင့်ရှုမြင်ခြင်းကြောင့်အနုလောမပရိစ္ဆသမုပ္ပါဒအနုလောမပရိစ္ဆသမုပ္ပါဒသဘောတရားဤပါကတော်ထေရှားလာသည့်ဟောတိဖြစ်၏ ီမသမီးဤအကြောင်းတရားတည်းသင်္ချာရှိခဲ့ပါမို့ဤတန်ဤအကျိုးတရားတည်းဟောခြင်းသင်္ချာဖြစ်ပေါ်လာ၏ဤဒီဤသောအဝဘောဓာတ်တော်ဝိပဿနာဉာဏ်သိကိုယ်တိုင်မြင့်ပေါ်ခွင့်ပေါက်သိမြင်ခြင်းရောက်၏အကြောင်းတရားအဖြစ်ဖြစ်မှုကိုရှုဝိညာဉ်ဖြစ်ခြင်းကြောင့်သင်္ခါရဖြစ်သင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်သတ္တဖြစ်အကြောင်းတရားတွေထင်ရှားဖြစ်လို့အကျိုးတရားထင်ရှားဖြစ်ပုံကိုရှုနေတဲ့ယောဂဝဆပုဂ္ဂိုလ်ရဲ့သံတမ်းမှာအနုလောမပရိစ္ဆသမုပ္ပါသဘောတရားတွေထင်ရှားနေပါလေ။ဘာကြောင့်လဲ။ဘောကုဒံပါဠိတော်အတတ်ရှိတဲ့ဆိုလိုပါဠိတော်များမှာမြတ်စွာဘုရားအနည်းသိရင်သိတယ်လို့ပေါ့နော်။ဒီနေ့ဣမတမေသတိဣမတမေသတိဣဒါဟောတိဣမတောဘာဒာဣဒါဩပိသတိဣမတမေအတ္တတိဣဒံဟောတိဣမတံဣရောဒဣဒံဤရောတိပရိစ္ဆာသမုပ္ပါကိုအတူချုပ်ပြီးတော့ဘုရားစကားလေးဝဋ်ကြနှစ်ကြောင်းနဲ့ဟောထားပါတယ်ဣမတမေဤအကြောင်းတရားသည်တတိသင်္ချာရှိကဲ့သို့ဣဒံဤအကြောင်းတရားသည်ဟောတိသင်္ချာဖြစ်ပေါ်လာ၏ဣမတံဤအကြောင်းတရားဤဥပါဒဖြစ်ပေါ်ခြင်းကြောင့်ဣဒံဤအကြောင်းတရားသည်ဥပိသတိဖြစ်ပေါ်၍လာ၏ဤအကြောင်းတရားသင်္ချာရှိကြရင်ဤအကျိုးတရားသင်္ချာဖြစ်တယ်။ဤအကြောင်းတရားဤသင်္ချာဖြစ်ခြင်းကြောင့်ဤအကျိုးတရားဤသင်္ချာဖြစ်ခြင်းသည်ဖြစ်ပေါ်လာတယ်။ဒီလိုဘုရားဟောတာ။အဲဒီဟောထားတာကိုယောဂဝတ္တအပုဂ္ဂိုလ်ကယခုလုံးကလေအဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်သင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်သတ်ဖြစ်။အဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်ပုံသင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်ပုံအစရှိတဲ့ကြောင်ကျုပ်စက်နဲ့နေတဲ့သဘောတရားတွေကိုသမာဓိဖြင့်ဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်ဖို့ဆင်းဖို့ပြီးသိအောင်ရှုအဲဒီလိုသိအောင်ရှုထားတဲ့အတွက်ကြောင့်ဖြစ်လေသို့ပုဂ္ဂိုလ်ရဲ့သန္တာမှာဤအကြောင်းတရားရှိဤကျိုးတရားဖြစ်တယ်ဆိုတဲ့အနုလောမပရိစ္ဆသမုပ္ပါသဘောတရားတွေဉာဏ်နဲ့မှဘောလောကီပေါ်ပြီးတော့သင်္ချာချာချင်းဖြစ်နေတယ်ဤကြောင်ကျုပ်စက်ပရိစ္ဆသမုပ္ပါသဘောတရားမသိကြရင်နိဗ္ဗာန်ရမှာမရဘူးလားမရဘူးလို့မြတ်စွာဘုရားကမဟာနိဒာနသုတ်တံပါအတိအကျဟောထားပါတယ်နော်။ဒါကြောင့်မြတ်စွာဘုရားရှင်ဟောကြားထားတဲ့အတိကျောင်းကျုပ်စက်နေတဲ့ပရိသတ်သမုပ္ပါအတိအကျမှာအခုတော့အကြောင်းတရားသင်္ချာဖြစ်ခြင်းကြောင့်အကျိုးတရားသင်္ချာဖြစ်ပုံကိုသိအောင်ရှုရမယ်။ကန္တတဲ့အရေးကြီးတဲ့ကန္တကပါနေတဲ့နောက်ကြောင့်ပိစီယတော်ဝန်ယတတနိနာပတိလောမောပရိသတ်သမုပ္ပါတော်ဘဂတောဟောတိ။ဣမတံ ਨਿਰੋ ဒာဣဒံ ਨਿਰੋ ဒတိတိအဝဘောဓတောပိစီယတောအကြောင်းတရားအဖြစ်ဝေယတတနေနာချုပ်မှုကိုရှုမြင်ခြင်းဖြင့်အကြောင်းတရားအဖြစ်ချုပ်ခြင်းမှုကိုရှုတယ်ဘယ်လိုရှုတာလဲဝိညာဉ်ချုပ်ခြင်းကြောင့်ရုပ်ချုပ်ဤတဏှာချုပ်ခြင်းကြောင့်ရုပ်ချုပ်ဤသတိဖြင့်ဒီလိုရှုတယ်ရှုပဲအကြောင်းတရားဖြင့်ချုပ်ခြင်းကြောင့်အကြောင်းတရားဖြင့်ချုပ်ခြင်းတယ်လို့ဒီလိုဝိပဿနာသမာဓိဉာဏ်ဖြင့်ကိုယ်တိုင်မြင့်မှဆွဲဖို့ပြင်အောင်ရှုရှုနေတဲ့ယောဂဝတ္တပုဂ္ဂိုလ်ရဲ့အမှန်တမ်းကပဠိလောမပရိသတ်သမုပ္ပါဒောပဠိလောမပရိသတ်သမုပ္ပါဒောတရားတိပါကတော်သင်္ချာလာသည်ဟောဒီဖြစ်၏အဲဒီလိုရှုနေတဲ့ယောဂဝတ္တပုဂ္ဂိုလ်ရဲ့အမှန်တမ်းကပဠိလောမပရိသတ်သမုပ္ပါဒောတရားသင်္ချာနေတယ်အနုလောမဆရာကတော့အစဉ်တိုင်းဟောတဲ့ပရိသတ်သမုပ္ပါဒောပဠိလောမဆရာကတော့ဆန့်ကျင်တဲ့ကျောင်းများအဲ့ဒီသံဃာ့ရဲ့ကြောင်းကပဋိသောမှာပိဋကသမုပ္ပါဒေသနာယူဆဖို့မြတ်စွာဘုရားနှစ်နည်းဟောထားပါတယ်နော်။ဒီနည်းကတော့ဘုအနုလောမနည်းမှာအဝိဇ္ဇာကြောင့်သင်္ခါရဖြစ်တဲ့သင်္ခါရကြောင့်ဝိညာဉ်ဖြစ်တဲ့အတ္တဖြစ်အဝိဇ္ဇာဖြစ်တဲ့သင်္ခါရတ္တဖြစ်အစဉ်တိုင်းရှိသွားတယ်။ဟောသတိဓမ္မနာ။အဲ့ဒီလိုဖြစ်ခြင်းကိုရှုတယ်နောက်တစ်ခါကြောင်းညာဆံပြီးတော့သတိဓမ္မနာဒီပါကြောင့်ဇာရမရဏဒီဘကြောင့်ဖြစ်တယ်ဇာတိကြောင့်ဖြစ်တယ်ဇာတိဘကြောင့်ဖြစ်တယ်ကာမဘဝကြောင့်ဖြစ်တယ်ကာမဘဝဘဝဘကြောင့်ဖြစ်တယ်ဥပါဒံကြောင့်ဖြစ်တယ်ဆက်ပြီးပြောင်းမြန်ပြန်ပြီးတော့အဝိဇ္ဇာအဖြစ်ရှိတယ်အဲဒီလိုရှိတဲ့ရှိပဲကိုလည်းပဋိလောမပရိစ္ဆသမုပ္ပါဒ်လို့ခေါ်ပါတယ်နောက်ပဋိလောမပရိစ္ဆသမုပ္ပါဒ်ရှိပဲတစ်ခုကတော့ဟောဥဒ္ဒံပါဠိတော်မှာလာရှိပါတယ်ဝိဇ္ဇာယတွေ့ဝါအတိတဝိဇ္ဇာကနိရောဓသင်္ခါရနိရောဓသင်္ခါရဏိရောဓဝိညာဏဏိရောဓသတ္တိပရိစ္ဆသမုပ္ပါဒ်ချုပ်စင်ကိုမြတ်စွာဘုရားဟောတာ။အဲဒီချုပ်စင်ကိုရှုမြင်တာကိုလည်းဏိရောဓသစ္စာကိုချုပ်စင်ကိုရှုမြင်တာကိုလည်းပရိလောမပရိစ္ဆသမုပ္ပါဒ်သဘောတရားကိုမြင်တယ်လို့ဒီလိုဟောတာပါနော်။အဲဒီနှမျိုးတဲ့ကခုဒီနေရာမှာချုပ်ပုံပဲ။အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံအစကြီးတဲ့အကြောင်းတရားကြီးချုပ်ငြိမ့်သွားခြင်းကြောင့်အကျိုးခန္ဓာ၅ပါးယုံ nant တရားတို့ဤပြိဋိဘာနာသုတိရဲ့နောက်ဆုံး၌ နောင်တဖန်မဖြစ်သောချုပ်ကျင့်ဖြင့်ကျုံကျင့်မှုကိုဝိပဿနာသမာဓိဖြင့်ဉာဏ်ဖြင့်မြင်အောင်ဆန်းရှုတယ်။အဲဒီလိုရှုတဲ့ယောဂီပုဂ္ဂိုလ်ရဲ့မန္တမှာပဋိလောမပိဋ္ဌသမုပ္ပါသဘောတရားသိရလာတယ်။ဘာဖြစ်လို့လဲ။ဤမန္တကြီးအကြောင်းတရားဤရောတာချုပ်ကျင့်ခြင်းကြောင့်ဤတန်ဤအကျိုးတရားဖြင့်ဤလိုသတိကျုံကျင့်ရသောရှိအင်းဒီဤသောအဝါပေါ်တောသမာဓိဖြင့်ဝိပဿနာသမာဓိတံဖြင့်ကိုယ်တိုင်မြတ်မောက်ထွန်းဖို့သိမြင်ခြင်းကြောင့်ဒီဝိပဿနာသမာဓိဉာဏ်ကြီးနဲ့ကိုယ်တိုင်မြတ်မောက်ထွန်းဖို့သိနေတယ်။အဲဒီလိုသိနေတဲ့အတွက်ကြောင့်ဒီကြောင့်ရကချုပ်ရင်ဒီကြောင့်ရချုပ်တယ်လို့ကိုယ်တိုင်မြတ်မောက်ထွန်းဖို့သိနေတဲ့အတွက်ခေါဘုတ်ကရဲ့မန္တမှာပရိလောမပရိစ္ဆသမုပ္ပါသဘောတရားတွေလည်းသင်ရှားနေပါရဲ့။ဒါတော့အနုလောမပရိစ္ဆသမုပ္ပါသဘောတရားသင်ရှားယုံတဲ့အရင်မလုံလောက်ဘူး။အလေးလောမှာပြိဿသမုပ္ပါသဘောတရားတွေလည်းသင်ရှားမှမဟုတ်နိုင်ပါရနိုင်တယ်။ဒါကြောင့်ဒီအလေးလောမှာပြိဿသမုပ္ပါသဘောတရားပြိလောမှာပြိဿသမုပ္ပါသဘောတရားဒီနှမျိုးလုံးသင်ရှားအောင်ခုလိုအကြောင်းတရားအဖြစ်ဖြစ်မှုအကြောင်းတရားအဖြစ်ချုပ်မှုအကြောင်းတရားဖြစ်ခြင်းသင်ရှားဖြစ်ခြင်းကြောင့်အကျိုးတရားသင်ရှားဖြစ်ဖို့အကြောင်းတရားဖြစ်ချုပ်ခြင်းခြင်းကြောင့်အကျိုးတရားချုပ်ခြင်းပုံဆိုတဲ့ဒီသိစီရတော့ဥရပြအတ္တနာဉာဏ်ကိုရရှိအောင်ယောဂီပုဂ္ဂိုလ်ကအကျိုးပိုင်းရပါတယ်။နောက်တစ်ခုခန္ဓာတော်ပဏဥရပြအတ္တတိနာပရိစ္ဆသမုပ္ပါဏဓမ္မပကတာဟောတိတင်္ဂတလက္ခဏာဝဘောဓတော်ခန္ဓာတော်ခန္ဓာအဖြစ်ဥရပြအတ္တတိနာဖြစ်ခြင်းဖြစ်ခြင်းဥရပြကိုသင်္ခါရတရားတို့ဤဖြစ်ခြင်းဖြစ်ခြင်းဥရပြသဘောကိုရှုမြင်ခြင်းဖြင့်ပရိစ္ဆာသမုပ္ပန္နဓမ္မပရိစ္ဆာသမုပ္ပန္နတရားတို့သည်ဘဂဝတိတ္တလာကြကုန်၏ဟွန်ဒီဖြစ်ကြလေကုန်၏ပထမအဘိဓမ္မာဤဟူမူကားသင်္ခတလက္ခဏာဝါခေါတတောသင်္ခတလက္ခဏာကိုသမ္မာဓိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြင်ဖို့ဆွေးဖို့သိမြင်ခြင်းကြောင့်ဤဟောပြောတယ်ဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ကြည်အဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ထုတ်ဤအဝိဇ္ဇာလည်းဖြစ်ပြအနိစ္စယုတ်လည်းဖြစ်ဖြစ်အနိစ္စအစတဖြစ်ဒီလိုရှိတယ်ရှိပဲ။အဲဒီမှာအဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်အဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဒီရှိခွက်ကပစ္စယတော်ဥရိယဖြစ်အတ္တနာရှိပဲဖြစ်တယ်။အဝိဇ္ဇာလည်းဖြစ်ဖြစ်အနိစ္စယုတ်လည်းဖြစ်ဖြစ်အနိစ္စအစတဖြစ်ဒီလိုရှိတယ်ရှိပဲ။ခန္ဓာတော်ဥရိယဖြစ်အတ္တနာရှိပဲလို့ခေါ်ပါတယ်။ခန္ဓာအချင်းဒီယုတ်နံတို့ရဲ့ခန္ဓာပြစ်ဆုံးမှဆက်အောင်ဖြစ်ဖို့ပြမှုကိုမြင်အောင်ရှိတယ်ရှိပဲဖြစ်တယ်။အဲ့ဒီရှုခွက်ကိုရှုခဲ့ရင်ရှုလို့မြင်မယ်ဆိုရင်သောယောဂဝတ္တပုဂ္ဂိုလ်ရဲ့တဏ္ဍာမှာပရိစ္ဆသမုပ္ပါဏတရားတွေသင်္ချာနေတယ်။ပရိစ္ဆသမုပ္ပါသဘောတရား၊ပရိစ္ဆသမုပ္ပါဏသဘောတရားဒီလိုနှစ်ခုဖွဲ့ပြီးဆရာဟောတာပါနော်။အဲ့တော့ပရိစ္ဆသမုပ္ပါဏသဘောတရားတွေသင်္ချာတယ်။ဘာကြောင့်သင်္ချာရမလဲလို့မြင်တော့ဘုရင်ကမှသင်္ခတတရားတို့ရဲ့သဘာဝလက္ခဏာတွေကိုယောဂဝတ္တပုဂ္ဂိုလ်ကဝိပဿနာဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်တွေ့ဖို့ပြီးသိနေတယ်။ဥပမာဆိုကြပါစို့။သက္ကုတ္တကကလဆွေကြဆိုကလအမုံလေး။အရင်ကလအမုံလေးတက်ခွက်လိုက်ရုပ်ဓမ္မတရား10ခုရှိတယ်။ပထဝီအာဘောတိသောဝါယောအခင်းအနတ်ယတာဩဇာဒီဝိတသက္ကုအကြီးဆိုပြီးတော့သဘောတရား10ခုရှိပါတယ်။အရင်ဆယ်မျိုးသောယောဂီတွေရဲ့ဖြစ်ပြီးဖြစ်တာကိုသိသိချင်းချင်းမြင်တယ်။မြင်လိုက်တဲ့အချိန်ကမှဒေါယောဂီပုဂ္ဂိုလ်ကဒါကပထဝီပဲလို့သိတာကအဲ့ဒီပထဝီရဲ့မာနီတဲ့သဘောလက္ခဏာလေးကိုကိုယ်ရင်းမြတ်မှထွန်းဖို့သိလို့အဲ့ဒီသိမှုအသိဉာဏ်ကဒေါချင်းကမှသိသင်ရှားနေတယ်။ရည်ရွယ်တဲ့ဉာဏ်ကအလွန်လေးလေးမြန်မြန်ကြီးဖြစ်ပြီးပြနေတယ်။အလွန်လေးလေးမြန်မြန်ဖြစ်ပြနေတဲ့ဒီရုပ်တည်ဉာဏ်ရဲ့သဘာဝလက္ခဏာကိုလည်းကိုယ်ရင်းမြတ်မှထွန်းဖို့သိတယ်။ရည်ရွယ်တဲ့ဉာဏ်ရဲ့အနိစ္စဒုက္ခအနတ္တအစွန်းတဲ့လက္ခဏာတွေကိုလည်းကိုယ်တိုင်မျက်မှောက်ဆွေးဖို့သိတယ်။အဲဒီလိုကိုယ်တိုင်မျက်မှောက်ဆွေးဖို့သိခြင်းဒီသာသင်္ခတလက္ခဏာကိုထုတ်ရင်းသိခြင်းပဲ။ဘာဖြစ်လို့လဲ။သင်္ကုဋ္ဌိကနိဗ္ဗာန်မှာသင်္ခတသုတ်တံဆိုပြီးမြတ်စွာဘုရားသုတ်တံလေးတစ်ခုဟောထားပါတယ်။ယင်းဤမာနိပင်ခဝေသင်္ခတတသင်္ခတလက္ခဏာနိဩဃာတောပညာယတိဝေယောပညာယတိသီရတအိညာတ္တံပညာယတိသတ်သည်ဖြင့်ဒီလိုဟောထားတယ်။သင်္ခဏတရားလို့သိလောက်တဲ့အမှန်အစား၃မျိုးရှိတယ်။ဘာတွေလဲ။ဥပါဒဖြစ်မှုဖြစ်ပြီးဒီဘုအညာဥပါဒဖြစ်မှုဝရဖြစ်မှုအညာထတ္တဖြစ်ပြီးဘက်မှပြက်မဲ့ဘက်တို့ရင်လဲတော့အချင်းရလို့ခေါ်ဆိုအပ်တဲ့ခီကလဥပါခီပင်ဆိုပြီးတော့အချင်းခံကလ၃မျိုး အဲဒီလိုဖြစ်ဖို့ကျင့်ဖို့ပြင့်ဖို့ရှိနေတဲ့တရားတွေကိုသင်္ခါရတရားလို့မြတ်စွာဘုရားဟောထားပါတယ်။ယောဂီပုဂ္ဂိုလ်ကဒီချိန်ခါမှာဖြစ်ဖို့ပြင့်ဖို့ကိုတိတိကျကျမြင်အောင်ရှုနေတယ်။အဲ့ဒါခန္ဓာအပြည့်ဖြစ်မှုပြမှုကိုတိတိကျကျမြင်အောင်ရှိနေတဲ့အတွက်သင်္ခါရလက္ခဏာကိုသိုးခြင်းခံပါသိုးခြင်းသိနေတယ်။သိုးခြင်းသိခြင်းကြောင့်ယောဂီပုဂ္ဂိုလ်ရဲ့တဏ္ဍာမှာပြိဿသမုပ္ပါဒသဘောတရားတွေသင်္ချာနေတယ်။ဘာဖြစ်လို့လဲ?ဘုရားမြတ်ဟောတော်ဒီသင်္ခါရတိစ္ဆပြိဿသမုပ္ပါဒသင်္ခါရသင်္ခါရတရားတို့ဒီဘုရားမြတ်ဟောတော်ဖြစ်ခြင်းပြည့်ခြင်းသဘောရှိကြကုန်၏။ဧသတို့ဖြစ်ခြင်းပြည့်ခြင်းသဘောရှိတဲ့သင်္ခါရတရားတို့ဒီလည်းပဲပြိဿသမုပ္ပါဒပြိဿသမုပ္ပါဒတရားတို့ဤကြလေကုန်၏။သင်္ခါရတရားခြင်းမှာဖြစ်မှုပြမှုရှိတယ်။ဖြစ်ခြင်းဆိုတဲ့အစွန်းတစ်ခုပြည့်ခြင်းဆိုတဲ့အစွန်းတစ်ခုသင်္ချာရှိတယ်။အဲဒီတော့ဒေသရှိနေတဲ့တရားတွေကိုပြိဿသမုပ္ပါဒတရားဖြစ်တယ်ဆိုပြီးတော့မြတ်စွာဘုရားဟောတာ။ဟောတာတဲ့အတွက်ဒီအကြောင်းအကျိုးနှစ်ရလုံးတို့ရဲ့ဖြစ်မှုပြဖို့တင်ရှင်းချက်ချက်မြင်နေတဲ့ယောဂဝတ္ထပုဂ္ဂိုလ်ရဲ့တန်တားမှာပြိဿသမုပ္ပါဒသဘောတရားသင်ချနေတယ်။နောက်တစ်ခုနီးလေးပါသင်ချတယ်။ဒီနီးလေးပါကသိတ်ကြီးအရေးကြီးပါတယ်။ဦးဇင်းတို့သာသနာတော်မှာဒီနီးလေးပါနဲ့ပတ်သက်ပြီးတော့အမည်မနှံ့ရှင်းရဖို့ဆိုရင်ပေါ့ဒိဋ္ဌိအမျိုးမျိုးဝိသိကိစ္စအမျိုးမျိုးတွေကိုခွဲခွာဖို့အတွက်အလွန်ခက်ခဲပါနော်ဒီတော့အဲ့ဒီနိဂုကဘာလဲလို့ပြီးတော့ဧကတနိနာနတနိအပြပါရနိဧဝံဓမ္မတနိဆိုပြီးဒီနိဂုကိုရှိပါတယ်အဲ့ဒီမှာဧကတနိဆိုတာကဘာလဲသေစီယတောသန္တဥဒိယတတိယတဧကတနိယောပကတောဟောတိဟိတုဖလသမ္ပန္တိနသန္တနတအလုပိစေတဝါဘောဓတောသေစီယတောအကြောင်းတရားအဖြစ်သန္တတို့ယောကမသရပုဂ္ဂိုလ်တိသေစီယတောအကြောင်းအဖြစ်ဥဒိယတတိယနဖြစ်ခြင်းကိုရှုမြင်ခြင်းဖြင့်အတ္တတို့ယောကဝတ္တရာပုဂ္ဂိုလ်ရဲ့သန္တန်၌ဧကတနယောဧကတနိတိဘဂတောသင်္ချာလနိဟောတိဖြစ်၏ဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်၏သတ္တိဖြစ်အကြောင်းတရားတွေသင်္ချာဖြစ်ခြင်းကြောင့်အကျိုးခန္ဓာငါးပါးယုတ်တရားဉာဏ်တရားတို့သင်္ချာဖြစ်ပုံကိုရှုရရှုလိုက်လို့ဝိပါဒနာသမာဓိဉာဏ်ဖြင့်မြင်ရင်ချုပ်ပုဂ္ဂိုလ်ရဲ့အန္တမှာဧကတနိသင်္ချာတယ်ဧကတနိဆိုတာကဘာလဲလို့ပြီးတော့ဟိတုဖလသံပန္တိကသန္တန္တအနုပိစေတဝါဘောဓတော်ဟိတုဖလသံပန္တိကအကြောင်းတရားနှင့်အကျိုးတရားတို့၏ဆက်ဆံ၍ဖြစ်ပေါ်နေခြင်းဖြင့်သန္တန္တယုတ်နသန္တအစဉ်၏အနုပိစေတဝါဘောဓတော်မပြတ်စေဖြစ်ပေါ်နေခြင်းကိုဝိပါဒနာသံပန္တိဉာဏ်ဖြင့်ကိုယ်တိုင်မျက်မှောက်ဆင်ခေါ်ဖြစ်ခြင်းကြောင့်ရှိ၏သူကဒီကတ္တဆိုတာကတခုတည်းပဲဒီယုံနာအစဉ်အတန်းလေးပေါ့ဘုရားကပြစ္ဆမအတိတ်တော်အရှိဆုံးကြပါလို့အတိတ်ကြီးရှုပ်ထိုင်နေတာတို့အတိတ်အစစ်ချက်ကယုံနာပြစ္ဆမအတိတ်ယုံနာသရုတ်တအတိတ်ယုံနာတတိယအတိတ်ဒုတိယအတိတ်ယုံနာပထမအတိတ်ယုံနာပြစ္ဆုတ်ပံယုံနာအနာကယုံနာအနာကသဘောရှိတယ်တဘောနှစ်ဘောရှိတယ်နှစ်ဘောဆက်တယ်အဲဒီလိုအတိတ်ကနေပြီးတော့ပြစ္ဆုတ်ပံပြစ္ဆုတ်ပံကနေအနာကအတိတ်ယုတ်တည်နန်းနေကိုအစမပြတ်သိသိသိသိနိုင်တဲ့ယောဂီပုဂ္ဂိုလ်ကသူယုတ်တရားဉာဏ်တရားတို့ရဲ့အကြောင်းတရားနဲ့အကျိုးတရားဆက်ဆံပြီးအထက်ထက်ဖြစ်နေပုံပေါ်လက်လှမ်းပြီးသိသိသိသိနိုင်တဲ့အချိန်ကမှအကြောင်းနဲ့အကျိုးတရားတို့ကဆက်ဆံပြီးအထက်ထက်ဖြစ်နေတဲ့အစဉ်အတန်းတစ်ခုကိုသွားနေတယ်ဖြစ်ပြဖြစ်ပြနဲ့လမ်းကြီးတဲ့ယုတ်တိမှန်ပြီမဲ့လို့အစဉ်အတန်းအနေအချင်းကြည့်လိုက်တော့အစဉ်အတန်းတစ်ခုတည်းဖြစ်နေတယ်ဥပမာမောင်ဘတ်အမည်ရှိနေတဲ့ယုတ်ကအစဉ်အတန်းဒါကတစ်ခုမောင်ခအမည်ရှိနေတဲ့ယုံနာအစဉ်တန်းကလည်းအခုပဲသူ့ယုံနာအစဉ်တန်းနဲ့အတူပဲအဲဒီလိုအစဉ်တန်းတစ်ခုအဖြစ်နဲ့မြင်ခဲ့ရင်ဘာဖြစ်လဲဒီကတ္တနည်းကိုသိနေပြီလေအဲဒီနည်းမသိခဲ့ရင်ဘာဖြစ်မလဲအထာတုတ္တရဥသိတံဒိဋ္ဌိမဇ္ဈဟတိအထသောခာ၌သုတ္တတံအလောအလောဆယေဥသိတံဒိဋ္ဌိဥသိတံဒိဋ္ဌိကိုပဇ္ဇဟတိပဲစုံ၌ဒီလိုမြင်လိုက်တဲ့အတွက်သင်ပြတ်သွားတဲ့ဟောဟောပဲဘာမှမရှိပါဘူးဆိုတဲ့ဥစ္စေတဒိဋ္ဌိကြီးကိုပြန်ဆွနိုင်တယ်။အဲဒီလိုမမြင်ခဲ့ရင်ဒီဥစ္စေတဒိဋ္ဌိပြန်နိုင်ပါမလား။အတိတ်သရရှိခြင်းမှရှိမယ်။အနာဂတ်ဆိုတာလည်းရှိခြင်းမှရှိမယ်။စသဖြင့်ယုံမှန်တန်လျက်ဒီမှာဝင်မလာနိုင်ဘူးလား။ဝင်လာနိုင်တယ်။ ကိုယ်တော့ကိုယ်တိုင်မျက်မှောက်လှမ်းကြည့်လိုက်တဲ့အခါမြင်ပြီးအတိတ်ကအကြောင်းတရားသင်္ချာဖြစ်လို့ဆရာအတိတ်မှာအကျိုးတရားတွေသင်္ချာဖြစ်ဖို့ဆရာအတိတ်ကအကြောင်းတရားတွေသင်္ချာဖြစ်ခြင်းကြောင့်ပြိဿုဘာမှအကျိုးတရားသင်္ချာဖြစ်ဖို့ပြိဿုဘာအကြောင်းတရားတွေသင်္ချာဖြစ်ခြင်းကြောင့်နောက်အနာကအကျိုးတရားသင်္ချာဖြစ်ဖို့အတိတ်ပြိဿုဘာအနာကငါသာသုံးပါးကြောင့်ကျိုးဆက်နွယ်ပြီးသက်သက်လေးအထက်ထဖြစ်နေတဲ့သဘောတွေကိုဝိပဿနာသမာဓိဉာဏ်ဖြင့်ကိုယ်တိုင်မျက်မှောက်တွင်းပေါ်သိပြီအဲ့လိုသိနေတဲ့ပုဂ္ဂိုလ်ဟာဘဝကိုယ်ဒီဖက်တဲ့ကောင်းအကြမှာပဲရှိတယ်။ကောင်းဖို့ပဲဘာမှမရှိပါဘူးဆိုတဲ့ဒီမှားရနေတဲ့ဥစ္စေတ္တဒိဋ္ဌိကိုလူဆုပ်ကင်ထားအောင်မလားမဆုပ်ကင်တော့ဘူး။အဲ့ဒီချိန်ကမှဒီဥစ္စေတ္တဒိဋ္ဌိကိုလူကဖြိုခွဲနိုင်တယ်ဆိုတာရှိတယ်။ဒါကြီးလေအဲ့ဒီဒိဋ္ဌိဖြိုခွဲဖို့ဆိုတာလွယ်ပါမလား။မလွယ်ဘူးတော့ဒီဘဝမှာကိုယ်ကသရကောင်းတဲ့နေပေါင်းပေါ်လို့သဘောကျပြီးလက်ခံထားတယ်ဆက်မင်္ဂလာနဲ့သမာဓိဒီအယူဝါဒကိုခိုင်ခိုင်မြဲမြဲမရရှိပဲတနည်းအားဖြင့်ဝိပဿနာသမာဓိဉာဏ်ဖြင့်ခိုင်ခိုင်မြဲမြဲမရရှိပဲဘဝတစ်ခုကိုဆုံးသတ်သွားပြီးရင်နောက်ဘဝမှာမိစ္ဆာဒိဋ္ဌိအယူဝါဒကြောက်မတော်ဘူးလို့ဘယ်လိုအမှတ်ခံနိုင်မလဲအမှတ်ခံချက်မရှိဘူးဒီဘဝမှာလည်းဥစ္စာတော်သာသနာတော်ဖြစ်မှာလည်းဘဝဆိုတဲ့ဘက်နဲ့ခေါင်းချမှာပဲရှိပါတယ်ခေါင်းဖို့ပဲဘာမှမရှိပါဘူးဆိုပြီးဘုရားဘာသာအမိခံပြီးကြွေးကြော်နေတဲ့ပုဂ္ဂိုလ်တွေလည်းပေါ်မလာဘူးလားဟုတ်လားခဲ့ပါရဲ့နော်အဲကြောင့်အဲ့လိုဒီဒိဋ္ဌိတွေကိုတိုက်ခိုက်တဲ့နေရာမှာဒီကြောင့်ရဆက်နေတဲ့ပြိဿတို့ဘာတို့ရအကြောင်းတရားနဲ့အကျိုးတရားဆက်ဆက်ပြီးအတ္တဖြစ်ပုံကိုမြင်ကြည့်သည်အလောအကောင်းနေတဲ့ကျုပ်ွက်နိုင်တဲ့ပြိဿဒိဋ္ဌိအမျိုးမျိုးကိုကျုပ်ွက်နိုင်တဲ့လက်လက်ကောင်းကြီးတို့မတည်ဘူးလားဖြစ်နေတယ်ဒီအသိဉာဏ်တို့ကြီးကကိုယ်အမျိုးမျိုးတွင်းပေါ်သိမှာဆရာအပြောနဲ့တိုင်းပြီးလွမ်းနေုံနဲ့တော့ဒီဥစ္စေတ္တဒိဋ္ဌိကိုပြုတ်ခွင့်နိုင်မှာမလားမပြုတ်ခွင့်နိုင်ဘူး။ဘာဖြစ်လို့လဲ။ဘောတခုနဲ့တခုဝိဇ္ဇာတနာဥပါဒံတခါရံကံဆိုတဲ့နာမည်ချင်းကျူးနေပေမဲ့လို့အကြောင်းတရားအချင်းကဒီဆောက်ပုံချင်းမတူကြဘူး။အဲ့ဒီမတူပုံလေးကိုတော့ခွန်ကြီးနောက်ကျတက်တက်တက်ပြီးဟောပြပါအောင်ပါနော်။ကိုယ့်ဒီနေရာမှာကြည့်တော့အကြောင်းတရားနဲ့အကျိုးတရားတို့ဆက်ဆက်ပြီးအထက်ထပ်သိနေတဲ့သဘောကိုမြင်မယ်ဆိုလို့ရှိရင်ဘဝဟာဘခင်နဲ့ကောင်းအကျင့်ပါပဲရှိတယ်ခေါင်းဖို့ပဲဘာမှမရှိပါဘူးဆိုတဲ့ဒီဥစ္စေတ္တဒိဋ္ဌိဒီဝါဒကြီးကိုပယ်ဆုံးနိုင်တဲ့သွားရည်ပေါ်လာရင်အမတန်ကြီးမားတဲ့အကျိုးတရားလို့မပြောနိုင်ဘူးလားပြောနိုင်ပါလားနော်ကဲနောက်တစ်ခုခန္ဓာတော်ဥဒိယတသနိကအနန္တတနယောဘဂတောဟောတိနဝနဝနာဥပ္ပဒါဘဘောဓတောခန္ဓာတောခန္ဓာအံဖြင့်ဥရိယတတ္တေနာဖြစ်မှုကိုရှုမြင်ခြင်းဖြင့်နာနတနိယောနာနတနိတိဘဂတောခြေချလာတိဟောတိဖြစ်နဝနဝနာအတိအတိဖြင့်ညာကောင်းသောယုတ်ကံဓမ္မသင်္ခါရတရားတို့ဤဥပ္ပဒါဘဘောဓတောဖြစ်မှုဥပ္ပသဘောကိုဝိမန္တနာသမာဓိဉာဏ်ဖြင့်ကိုယ်တိုင်မြတ်ဖို့သင်္ဖို့ရှုမြင်ခြင်းကြောင့်ဒီဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်တိဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဝိဇ္ဇာလည်းဖြစ်ဖြစ်အနိစ္စယုတ်လည်းဖြစ်ဖြစ်အနိစ္စသတ္တိဖြစ်ဒီလိုရှိတဲ့ရှုပ်ွက်တွေမှာဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်တိဤသတ္တိဖြင့်ရှုပြီးတဲ့အခါယုတ်ချုပ်ဤဖြစ်ခြင်းသဘောဆိုပြီးဖြစ်မှုကိုတတ်တဲ့ရှုဝေဒနာရဲ့ဖြစ်ခြင်းသဘောဒိညာသင်္ခါရဝိညာဉ်တို့ရဲ့ဖြစ်ခြင်းသဘောဆိုတဲ့ဖြစ်မှုတတ်တဲ့ကိုလိုက်ရှုအဲ့ဒီလိုဖြစ်မှုတတ်တဲ့ကိုရှုတာကိုခန္ဓာတော့ဥရိယမြတ်ကုရိယတတနာလို့ခေါ်ပါတယ်ကနမစက်တဲ့တဲ့အဖြစ်ဖြစ်နေတဲ့သဘောကိုစမ်းရှုရှုလိုက်တဲ့အချိန်ကမှသုံးဖို့ကိုရဲ့သန္တာမှနာနတ္တဤသင်္ချာရဲ့အတိတ်ကပြုလို့ပြတ်ထောင်ခဲ့တဲ့ဝိဒါဒနာဥပဒါတိခါရကံအစရှိတဲ့အကြောင်းတရားတွေကြောင့်ပြစ္ဆုတ်ဘာမအကျိုးချုပ်ဒီနန္ဒီဖြစ်တဲ့ပြစ္ဆုတ်ဘာမပြောင်းတဲ့အကြောင်းတရားတွေကြောင့်နောက်အနာဂတ်မှာအကျိုးချုပ်ဒီနန္ဒီသင်္ချာဖြစ်မယ်ဆိုတဲ့ကြောင်းကျိုးဆက်ရတဲ့သဘောကိုရှုလိုက်တဲ့အပိုင်းမှာအကြောင်းတရားဘိုင်းကိုပဲကြည့်အကျိုးတရားဘိုင်းကိုပဲကြည့်တဏ္ဍမတိမပြတ်မရှိပဲလာနေတဲ့အကြောင်းလည်းမဟုတ်ဘူးတဏ္ဍမတိမပြတ်မရှိပဲလာနေတဲ့အကျိုးတရားလည်းမဟုတ်ဘူးအဲ့ဒီအကြောင်းတရားအကျိုးတရားတို့ဒီဖြစ်ဖြစ်အစဉ်အတန်းအနေအထားလာနေတယ်အကြောင်းတရားကြည့်လိုက်တဲ့ဖြစ်ပြီးပြတ်သွားတဲ့တရားပဲအကျိုးတရားတွေကြည့်လိုက်တဲ့ဖြစ်ပြီးပြတ်သွားတယ်ဒါပေမဲ့ဒီနေရာမှာယောဂီပုဂ္ဂိုလ်ကပြတ်တာကိုနှလုံးမသွင်းတဲ့အခါအဖြစ်တက်ကိုလိုက်ပြီးနှလုံးသွင်းတယ်အဖြစ်တက်ကိုလိုက်ပြီးနှလုံးသွင်းလိုက်တဲ့အချိန်ခါမှာအသည့်အသည့်ဖြစ်ကုန်သောတရားတို့ရဲ့ရှင်းရှင်းဥပဖြစ်ပေါ်လာတာကိုဝိပဿနာသမာဓိဉာဏ်ဖြင့်ကိုယ်တိုင်မျက်မှောက်သိသိလိုက်တဲ့အချိန်ခါမှာဟောဒီဝိဇ္ဇာကတခြားနောက်ထပ်ဖြစ်ပေါ်တဲ့ဝိဇ္ဇာကတခြားနောက်ထပ်ဖြစ်ပေါ်နေတဲ့ဝိဇ္ဇာကတခြားဆက်နေပြီတစ်လုံးကြီးကွဲမသွားဘူးလား
ကွဲသွား
ရေသင်္ခါရကံဒီမှာလဲဒီတိုင်းပဲတဏှာဥပါဒဏ်ဒီမှာလဲဒီတိုင်းပဲပြီးတော့ဘုံဖြစ်နေတဲ့အဝိဇ္ဇာတဏှာဥပါဒဏ်ကတခြားနောက်ထပ်ဖြစ်တဲ့ဝိဇ္ဇာတဏှာဥပါဒဏ်ကတခြားနောက်ထပ်ဖြစ်တဲ့သင်္ခါရကံကတခြားနောက်ထပ်ဖြစ်တဲ့သင်္ခါရကံဒီကတခြားဆက်နေတယ်အဲ့ဒီလိုတစ်ခုစီတစ်ခုစီခွဲခြားသိပြန်ပြီးမြင်သွားတယ်နောက်တစ်ခုအညဉ့်ရပိုင်းကြည့်လိုက်လို့ရှိရင်လည်းဒီယုတ်ကတခြားဒီယုတ်ကတခြားဒီယုတ်ကတခြားဒီယုတ်ကဖြစ်တယ်နောက်ထပ်အတိတ်ထပ်ပေါ်တယ်နောက်ထပ်အတိတ်ထပ်ဖြစ်တယ်ဒီနံကတခြားဒီဝိရဏတင်ညာသင်္ခါရတွေကတခြားနောက်ထပ်ဖြစ်ပေါ်တဲ့ဝိရဏတင်ညာသင်္ခါရကတခြားဆက်တည်းပြသင်္ခါရတရားတည်းရဲ့ဒီခုမိတ်ကအဆက်မပြတ်ဖြစ်ပေါ်နေတဲ့သဘောကိုကြည့်လိုက်တော့ရှင်းသင်္ခါရနဲ့နောက်သင်္ခါရတခြားစီတခြားစီပဲဆိုပြီးတော့ဝဲဝဲပြားပြားမသိဘူးလားဒီအဲ့ဒီလိုသိတဲ့အသည့်ကိုနန္ဒတအသည့်ကိုသိတယ်လို့ခေါ်ပါတယ်အဲ့ဒီလိုနန္ဒတအသည့်ကိုသိတဲ့ယောဂီပုဂ္ဂိုလ်တန်တမ်းမှာဘာအကျိုးတရားရမလဲလို့ပြောတော့အထာနတုတရံသတ္တတေတိပစ္စခတိအထာထောကနိသတ္တထောယောဂဝတ္တပုဂ္ဂိုလ်ယတန္တ၌အထာထောကနိသောထောယောဂဝတ္တပုဂ္ဂိုလ်သည်သောထောတရံအလွန်အလွန်ကောင်းမွန်စွာသန္တနာတိသိသတ္တတေတိကိုပတ္တဟတိပဲဆွနိုင်၏အနည်းအနည်းဖြစ်ဖြစ်နေတာလေးဒီကိုတစ်ခါတည်းလိုက်ကြည့်လိုက်ကြည့်လိုက်တဲ့အချိန်ခါကျတော့ဘာဖြစ်တယ်အန္တလေးသည်မပြည့်စုံတဲ့အခြေအကျအခိုင်အမာနှစ်သာရအဖြစ်တဘောပြီးတဘောတဘောပြီးတဘောရွေးရနေပါတယ်ဆိုတဲ့သဘောတရားကိုပုဂ္ဂိုလ်ရဲ့တဏ္ဍာမှာဒီအသည့်မှားရနေတဲ့အသည့်နဲ့ရှိရောမလားမရှိတော့မြဲပါတယ်ဆိုတဲ့သတ္တတ္တဒိဋ္ဌိကိုပယ်စွန့်နိုင်တယ်ဆိုအပ်ရှိလာတယ်အန္တလေးမြဲတယ်အခြေအကျအမြဲတည်နေတဲ့တဘောပြီးတဘောပြောင်းနေတယ်ဆိုပြီးတော့ဒီလိုမှားရတဲ့အယူဆတွေရှိပါတယ်အဲ့ဒီသန္တရာဒိဋ္ဌိကိုခေါ်တယ်။အဲ့ဒီသန္တရာဒိဋ္ဌိကိုဒီနန္ဒတအနည်းကိုသိခဲ့ရင်ပြေစွန့်နိုင်တယ်ဆိုတာကိုပေါ်လာတယ်။ဒီနေ့သန္တရာဝါရသမားတွေလည်းလောကမှာများကြပါတယ်နော်။ဒါတော့ဒီသန္တရာဒိဋ္ဌိကိုပြေစွန့်နိုင်တဲ့လက်နဲ့ကောင်တစ်ခုဖြစ်တဲ့အတွက်ကြောင့်ဒီပရိစ္ဆေသမုပ္ပါသဘောတရားကိုသတိချာချာစဉ်းစားနေနားလည်ဖို့လိုတယ်။သမ္မာယုတ္တိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်မှအဆက်ခေါ်သိဖို့လည်းလိုပါတယ်။နောက်တစ်ခုဝိဇ္ဇာသောသတ္တဥရိယမြတ်တသေနအပြောပါရနယောပကတောဟောတိသမဏအဝတ္တဟောတိဘာဝဝမောဒတောဝိဇ္ဇာသောအကြောင်းတရားအပြည့်ဥရိယမြတ်တသေနဖြစ်ခြင်းဖြစ်ခြင်းဥရိယမြတ်သဘောကုန်ဝိပဒနာသမ္မာတိဉ္ဇဉ်ဖြင့်မြင်ခြင်းဖြင့်အန္တထောယောဂဝတ္တပုဂ္ဂိုလ်ယတန္တ၌အပြာပါရနယောအပြာပါရအတိတိပကတောတိစ္ဆလတိဟောတိဖြစ်၏အပြာပါရအနိကျောင်းကျဗျာပါရမရှိကုန်ကိုသိတယ်နီးတယ်ကျောင်းကျဗျာပါရမရှိဘူးဆိုတာကဘာလဲလို့မြည်တော့ဦးဇင်းတို့ဒီရှုဘက်ကခဏကပြောကြတဲ့အတိုင်းအဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤအဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဤတဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤတဏှာချုပ်ခြင်းကြောင့်ယုတ်ချုပ်ဤသတ်ခြင်းဖြင့်ဖြစ်မှုချုပ်မှုဒီနှစ်ခုကိုတွဲရှုတယ်အကြောင်းတရားတင်ပြဖြစ်ရင်အကျိုးတရားတင်ပြဖြစ်တယ်အကြောင်းတရားချုပ်ငင်းသွားရင်အကျိုးတရားချုပ်ငင်းသွားတယ်ဒီလိုမျိုးအောင်ရှိဘူးအဲ့ဒီလိုရှိတဲ့ရှုပ်ကကိုဝိပဿနာသမ္မာတ္တိဉာဏ်ဖြင့်အခွင့်ရှိခြင်းတက်တဲ့နာမြင်ခဲ့မယ်ဆိုရင်သုံးဖို့ကိုရဲ့တန်တမ်းမှာအပြာပါရအင်းထင်ရှားလာတယ်။ဘာဖြစ်လို့လဲ။သမဏံပရမတ္ထဓမ္မတို့သာဝတ္တဝတိဘာဝဝဘောဓတောအလိုအကျိုက်တို့အတ္တယအလိုအကျိုက်တို့မလိုက်ပါမတည်ဤအဖြစ်ကိုဝိပဿနာသမ္မာတ္တိဉာဏ်ဖြင့်ကိုယ်တိုင်မျက်မှောက်ထွက်ပေါက်သိမြင်ခြင်းကြောင့်ဒီမိမိသောဘောအတ္တအဲ့ဒီအတ္တရဲ့အလိုအတိုင်းဖြစ်နေရပါတယ်ဆိုတဲ့အယူဆတဲ့ဒီနေရာမှာပွားသွားမိမိရဲ့အလိုအတိုင်းမဖြစ်တော့ဘူးဒီကြောင့်တရားသိချင်ရှိဒီကြောင့်တရားသင်ချပေါ်လာတဲ့ဒီကြောင့်တရားချုပ်ငင်းသွားတယ်နဲ့ဒီကြောင့်တရားလည်းချုပ်ငင်းသွားတော့မယ်ဆိုတာဝိပဿနာသမ္မာတ္တိဉာဏ်ဖြင့်သိလိုက်တဲ့အချိန်ခါမှာဒီကြောင့်တရားကလည်းဒီအကျိုးတရားကိုဖြစ်အောင်လုပ်မယ်ဆိုတဲ့ကြောင့်ကြောင့်ပြောပါတော့အကျိုးတရားမှာမရှိဘူးအကျိုးတရားပဲကြည့်လိုက်တော့လည်းအကျိုးတရားတွေမှာအကျိုးတရားသာဖြစ်ခဲ့ရင်သူအကျိုးတရားတွေဖြစ်လိုက်တယ်ဆိုတဲ့ကြောင့်ကြောင့်ပြောပါတော့လည်းမရှိဘူးအကျိုးအကျိုးနှစ်ရလုံးတော့မှာကြောင့်ကြောင့်ပြောပါတော့ကျင်းနေတယ်ကြောင်းကြပြန်ပါရသိုံနဲ့မကဘူးသုံးတခုသောပုဂ္ဂိုလ်တတ္တဝရဲ့အလိုအကျင့်အတိုင်းဖြစ်မှုကိုလည်းရှားဖွေကြည့်လို့ရှားဖွေလို့မတွေ့ဘူးဒီတော့ဒီအကြောင်းတရားလေးသင်ချရှိတယ်ဒီအကျိုးတရားကသင်ချပေါင်းနေတဲ့ဆိုရင်အကြောင်းတရားနဲ့အကျိုးတရားကိုဖြစ်စီအောင်ကြောင်းကြပြပါရမရှိပေမဲ့ဒီအကြောင်းတရားသင်ချရှိတယ်ဒီအကျိုးတရားကပေါ်တယ်ဆိုတော့ဒါကအကြောင်းတရား ဒါကအကျိုးတရားလို့ဒီလိုအနိမ့်မှပြုံပြတာဖြစ်တယ်။အကျောင်းတရားပဲမှလည်းအကျိုးတရားကိုပြည့်အောင်ပြည့်စုံမယ်ဆိုတဲ့ကြောင်းကြပြပါရမရှိ။အကျိုးတရားပဲမှလည်းအကျောင်းတရားသာဖြစ်ခဲ့ရင်တို့ဖြစ်နိုင်မယ်ဆိုတဲ့ကြောင်းကြပြပါရမရှိတော့ဘူး။အဲဒီလိုကြောင်းကြပြပါရမရှိဘူးကိုသဘောပေါက်ရင်အကြာကရဤကိုထုတ်ရင်တည်နေတယ်။အဲ့ဒီအပြာပါကအနည်းကိုထုတ်ထွင်းသိလိုက်တဲ့အတွက်ဖြစ်တယ်။အထာသုတ္တရာအထာဒိဋ္ဌိပဇာဟတိအထာသုတ္တထုတ်ထွင်းခြင်းမြင့်သောအခါ၌သုတ္တတရာအလောအလောကောင်းမွန်စွာအထာဒိဋ္ဌိအထာဒိဋ္ဌိကိုပဇာအတိပဲဆိုနိုင်ပေ၏။ယုတ်ရှင်တန်ဤဖြစ်မှုပြမှုကိုကြည့်လိုက်ဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်အကြောင်းတရားအကျိုးတရားတို့ရဲ့ဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်ကြည့်လိုက်အဲ့အကြောင်းတရားရဲ့မှလည်းအတ္တမရှိအကျိုးတရားရဲ့မှလည်းအတ္တမရှိဘူးဆိုတာသဘောတော့ပေါက်တယ်သဘောပေါက်ရင်ဘုန်းကြီးနည်းနည်းတော့ဆက်ပြောပါဘုရင်သန္ဓေမှာအယူဆရှိတဲ့ပုဂ္ဂိုလ်တွေကအတ္တနဲ့အပ္ပတ္တိအကျဉ်းသာအဖြစ်နှစ်မျိုးဖွဲ့လိုက်ရင်တော့လုံလောက်ပါတယ်နော်နှစ်မျိုးဆိုတာကဇီဝအတ္တနဲ့ဘရမအတ္တဘရမအတ္တဆိုတာကတော့အန်စင်းရှင်အတ္တပဲဇီဝအတ္တဆိုတာကတော့အခန်းစင်းခံရတဲ့အတ္တပဲပန်းစင်းရှင်အတ္တကြီးကပန်းစင်းလိုက်တဲ့အတွက်သရဝအတ္တိရဲ့မှန်တာမှအတ္တလေးရှိတယ်လို့သာသနာ့ဘအယူသရှိတဲ့ပုဂ္ဂိုလ်တွေကဆွဲလန်းယုံကြည်ကြတယ်။အဲဒီလိုဆွဲလန်းယုံကြည်တဲ့အချိန်ခါကျတော့ယောဂီပုဂ္ဂိုလ်ကအကြောင်းတရားသင်ရှားဖြစ်ခြင်းကြောင့်အကျိုးတရားသင်ရှားဖြစ်ဖို့အကြောင်းတရားခြုံငင်းခြင်းကြောင့်အကျိုးတရားခြုံငင်းခြင်းပုံတွေကိုစံပြီးကြည့်လိုက်တဲ့အခါမှာအကြောင်းတရားပိုင်းမှလည်းအကျိုးတရားကိုသိအောင်ပြုလုပ်နေတဲ့ဉာဏ်ပါရသတ္တိမရှိတာတွေ့တယ်အကျိုးတရားပိုင်းမှာလည်းအကြောင်းတရားလည်းဖြစ်မယ်လို့ကြောင်းကြပြပါရတတ်တယ်မရှိတာဟုတ်တယ်။ညာမရတတ်တယ်မရှိတာတွေ့တဲ့အတွက်အဇွန်တို့သောခန္ဓာရှင်ကြီးကခန္ဓာလိုက်လို့ဖြစ်ပေါ်လာရပါတယ်ဆိုတဲ့ဒီအတ္တဒိဋ္ဌိဇွန်ကြီးကြိုးချင်းကမှပြောမတော့လားပြောသွားတယ်။ညာကြောင့်အကျိုးတရားပိုင်းပြီးလိုက်တဲ့အခါမှာလည်းအကျိုးတရားတွေမှာဖြစ်ပြီးဖြစ်နေတဲ့တရားတွေသာဆိုတဲ့ဖြစ်ပြီးဖြစ်နေတဲ့တရားတွေမှာမမြင်ကြည့်မဲ့အဖန်ချင်းခံလိုက်ရတဲ့အတ္တကိုရှားခွေကြည့်ကြတော့လေအတ္တကိုရှားခွေလို့မတွေ့ဘူး။ဒါကြောင့်အကြောင်းတရားတင်ရှားဖြစ်ခြင်းကြောင့်အကျိုးတရားတင်ရှားဖြစ်ဖို့အကြောင်းတရားချုပ်ငင်းခြင်းကြောင့်အကျိုးတရားချုပ်ငင်းဖို့ကိုဆန့်ရှုတဲ့ပုဂ္ဂိုလ်ရဲ့သန္တာမှာအတ္တဒိဋ္ဌိလုံးဝချုပ်ငင်းသွားနိုင်တယ်။အတ္တဒိဋ္ဌိကိုချုပ်ခွဲနိုင်တဲ့လက်နက်ကောင်းတစ်ခုဖြစ်တယ်။နောက်ဤတစ်ခုကတော့အယောဓမ္မတာဤဖြစ်ပါတယ်။ပိစီယတောပဏ္ဏဥဒိယတတိကအေဝဓမ္မတာနယောပကတောဟောတိပိစီယနုရူပိနဖလတဥပဒါဝဘောဓတောပိစီယတောဥဒိယတတိကအကြောင်းတရားအဖြစ်ဖြစ်မှုကိုရှုမြင်ခြင်းဖြင့်အန္တတောယောဂဝတ္တပုဂ္ဂိုလ်ဤတန်တ၌အေဝဓမ္မတာနယောအေဝဓမ္မတာနိတိပကတောသင်္ကြလာတိဟောတိဖြစ်၏အကြောင်းတရားအဖြစ်ဖြစ်မှုကိုရှုမြင်တဲ့အတွက်သောယောဂဝတ္တပုဂ္ဂိုလ်ရဲ့အသိဉာဏ်မှာယောဂဓမ္မတာနိထင်ရှားလာတယ်ဘယ်လိုကြောင့်ထင်ရှားလာလဲပစ္စယနုရူပိနအကြောင်းတရားနဲ့လျော်ညီစွာဖလတအကျိုးတရားဤဥပါဒါဝဘောဓတော်ဖြစ်ပေါ်လာမှုကိုဝိပါဒနာသမာဓိတိဉာဏ်ဖြင့်ကိုယ်တိုင်းမြတ်ဖို့သက်ဖို့သိမြင်ခြင်းကြောင့်ဒီအဝိဇ္ဇာတနာဥပါဒံဒေခါရကံအစရှိတဲ့အကြောင်းတရားကိုထင်ရှားဖြစ်ခဲ့ရင်ဝိညာဉ်နဲ့ယောသလရဏဖတ်တာဝိညာဉ်ခေါ်တဲ့အကျိုးတရားတန်ထင်ရှားဖြစ်တယ်။တခြားတဲ့ဒုံတရားဖြစ်တာမရှိဘူး။အကြောင်းနဲ့လျော်ညီနေတဲ့အကျိုးတရားတန်ထင်ရှားဖြစ်တာကိုကိုယ်တိုင်မျက်မှောက်တွေ့ပေါက်သိ။အဲဒီလိုသိတဲ့ယောဂီပုဂ္ဂိုလ်ရဲ့သန္တာမှာဉာဏ်ကိုကြိတ်လိုက်ရင်ဉာဏ်ရည်ပဲထွက်မယ်။နှမ်းကိုကြိတ်လိုက်ရင်နှမ်းစီထွက်မယ်။ဒဲကိုကြိတ်လိုက်လို့နှမ်းစီမထွက်နိုင်ဘူး။တဲ့ကိုကြိတ်ကြိတ်လို့ဉာဏ်ကြီးလည်းမထွက်နိုင်ဘူးဆိုတာသိတယ်။အဲ့ဒီပုံစံအတိုင်းပဲခုဒီယောဂီပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာအဝိဇ္ဇာတရားဥပါဒါသင်္ခါရကံအတ္တရှိတဲ့အကြောင်းတရားတွေသင်္ချာဖြစ်ခြင်းကြောင့်အကျိုးခန္ဓာ၅ပါးတို့ရဲ့ဖြစ်မှုကိုသာမြင်တဲ့အတွက်အဝိဇ္ဇာတရားဥပါဒါသင်္ခါရကံအတ္တရှိတဲ့အကြောင်းတရားတွေသင်္ချာဖြစ်ခြင်းကြောင့်အကျိုးဝိညာဉ်နဲ့ယောသဏ္ဍာန်ဘာသာဝိညာဉ်ခေါ်တဲ့ခန္ဓာ၅ပါးယုတ်တရားဉာဏ်တရားတို့မှတစ်ပါးအကြအကြတော့အကျိုးတရားတခုရဲ့ဖြစ်မှုဖြစ်တာကိုလည်းမမြင်တဲ့အတွက်ကြောင့်ဘုဘုကရဲ့မန္တန်မှာအကြောင်းနဲ့လျော်ညီနေတဲ့အကျိုးတရားရဲ့ထင်ရှားဖြစ်ဖို့ကသာမာမတ္တိဉာဏ်ဖြင့်ကိုယ်တိုင်မြတ်မောအတွက်ကိုသိရတဲ့အတွက်ဒ အဲ့တော့ဓမ္မတာနည်းဒီသင်္ချာနေတယ်အဲ့ဒီအဲ့တော့ဓမ္မတာနည်းသင်္ချာတော့ဘာဖြစ်သလဲအထသတ္တတရံအဂရိယတိတ်တိမဇ္ဇဟတိအထသောကနေအန္တသောယောကဝါစရပုဂ္ဂိုလ်ရဲ့တဏ္ဍာ၌သတ္တတရံအလွန်အလွန်ကောင်းမွန်စွာအဂရိယတိတ်တိအဂရိယတိတ်တိကိုမဇ္ဇဟတိပယ်ဆွတ်နိုင်ပြီသောချင်းကမ္မတောယောဂဝတ္တပုဂ္ဂိုလ်ရဲ့တဏ္ဍာမှာအဂရိယဒိဋ္ဌိကိုပယ်ဆွတ်နိုင်တဲ့အဂရိယဒိဋ္ဌိသာကပြုသောလက်ပြုပြီးမမီပါဘူးကောင်းမှုမကောင်းမှုတွေရှိတယ်လက်ခံတယ်ဒါပေမဲ့ကောင်းမှုပြုရင်လည်းပြုပြီးမမီဘူးမကောင်းမှုပြုရင်လည်းပြုပြီးမမီဘူးဘာပြောတာလဲကောင်းမှုကြောင့်ကောင်းကျိုးမရနိုင်ဘူးမကောင်းမှုကြောင့်လည်းမကောင်းကျိုးမရနိုင်ဘူးလို့ဒီလိုလက်ခံတယ်ကိုယ်ဉာဏ်မှာဒီလိုအဝိဇ္ဇာကနာဥပါဒံသင်္ခါရငါဆိုတဲ့အကြောင်းတရားတွေသင်္ချက်ဖြစ်လို့အကျိုးကနာငါဘာသင်္ချက်ဖြစ်ပုံကိုမြင်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာအဲ့ဒီကံဒီအကုသိုလ်ကံဖြစ်ခဲ့မယ်ဆိုရင်ဝိညာဉ်နဲ့ရုပ်သက်နဲ့ဖတ်တာဝိညာဉ်ခေါ်တဲ့အကျိုးတရားတွေဟာမကောင်းတဲ့အကုသိုလ်ဝိပ္ပအကျိုးတရားတွေဖြစ်နေတာတွေ့တယ်။အဲ့ဒီကံဒီအဝိဇ္ဇာကနာဥပါဒံတို့ဆိုင်ရတတ်တဲ့သင်္ခါရကံဒီကုသိုလ်ကံဖြစ်ခဲ့မယ်ဆိုရင်ဝိညာဉ်နဲ့ရုပ်သက်နဲ့ဖတ်တာဝိညာဉ်ခေါ်တဲ့အကျိုးတရားတွေဒီကိုယ်တလဝိဘက်လို့ခေါ်ဆိုအပ်တဲ့ကောင်းတဲ့အကျိုးတရားတွေဖြစ်နေတာကိုကိုယ်တိုင်မျက်ပေါ်ထွက်ပေါက်သိတယ်။အဲဒီလိုသိနေတဲ့ယောဂဝဆရာပုဂ္ဂိုလ်ရဲ့တန်တမမကောင်းမှုကိုပြုတော်လဲပြုတယ်မမီပါဘူးအကျိုးမပေးပါဘူး။ကောင်းမှုကိုပြုတော်လဲပြုတယ်မမီပါဘူးအကျိုးမပေးပါဘူးဆိုတဲ့ဒီအကရိယာဒိဋ္ဌိကြီးကွာကြမတော်ဘူးလား။ကွာကြတော့ပြီ။အဲဒီဒိဋ္ဌိတွေကိုဒီဝိပါဒနာဉာဏ်ကြီးကချုပ်ခွဲပြရပါတယ်။ဝိမာန်ဉာဏ်ကြီးကကုသိုလ်သင်္ကအဖြစ်ဒီဒိဋ္ဌိကိုပြုတ်ဖက်ပေးနိုင်ပါမှဝိမာန်ဉာဏ်ကြီးရိုက်ချက်တဲ့အခါဝိပဿနာဉာဏ်တို့ရဲ့အဆုံးမှာအရိယာမဉ္ဇဉ်ပုံညာဘောလံခံဖြစ်ပါလေ။ဒါကြောင့်ဘုဒ္ဓဥရိယပြညာအကျေရှိဝါဒီမှာအကြောင်းတရားထင်ရှားပြင်းချင်းကြောင့်အကျိုးတရားထင်ရှားဖြစ်ပေါ်ဆိုတဲ့ဤသို့ွက်တဲ့အကြောင်းတရားချုပ်ချင်းကြောင့်အကျိုးတရားချုပ်ရင်းပါလေဆိုတဲ့ဤသို့ွက်ခြင်းဒီအလွန်တန်ဖိုးရှိတဲ့ဤသို့ွက်ခြင်းဖြစ်မနေဘူးလား။ဖြစ်နေတယ်အဲ့ဒါဒီသူ့ဘက်ကမချုပ်ခဲ့ရင်လည်းမိဘမရနိုင်ဘူးလို့မှတ်ပါဘာဖြစ်လို့လဲဒီသူ့ဘက်ကမချုပ်တဲ့ပုဂ္ဂိုလ်ရဲ့သန္တာမှာဘဏ္ဍာမိစ္ဆာဒိဋ္ဌိအတ္တဒိဋ္ဌိပဲဥစ္စေတဒိဋ္ဌိအစရှိတဲ့ဥစ္စေတဒိဋ္ဌိသတ္တဒိဋ္ဌိအတ္တဒိဋ္ဌိအဂရိယဒိဋ္ဌိအစရှိတဲ့မိစ္ဆာဒိဋ္ဌိအမျိုးမျိုးကိုပယ်ဆွတ်နိုင်တဲ့သွားရည်မပေါ်လာနိုင်ဘူးနောက်ထပ်လက္ခဏာတွေလည်းထင်ရှားလာတဲ့အနတ္တလက္ခဏာလည်းထောခြင်းကမှထင်ရှားတဲ့အိစ္ဆာလက္ခဏာဒုက္ခလက္ခဏာသင်္ခါရတရားတို့ရဲ့သဘာဝလက္ခဏာသင်္ခါရတရားတို့ရဲ့ဥပ္ပဒိပင်လို့ခေါ်ဆိုရတဲ့သင်္ခါရလက္ခဏာတွေလည်းထိုရောကဝတ္တပုဗ္ဗယံတဏ္ဍာမှာသိစံနေပါရဲ့။ဘာကြောင့်လဲ။အကြောင်းတရားသင်္ချာဖြစ်ခြင်းကြောင့်အကျိုးတရားသင်္ချာဖြစ်တာကိုမြင်နေ။မြင်လိုက်တဲ့အတွက်ပုဂ္ဂိုလ်တတ္တဝါဒီစုံတယောက်ရဲ့အလုံးနဲ့ဆက်ဆက်ပြီးတော့မှဒီအကျိုးတရားတွေဖြစ်ပေါ်လာပါရဲ့အနိုင်ရပါတယ်ဆိုတဲ့ဒီယူဆကြီးပြောခွင့်မတော်ဘူးလား။ပြောခွင့်တယ်နောက်တော့ဗမာတရားမြန်မာနိရိဟကျောင်းကြပြပါရအကင်းနေအဝိဇ္ဇာတဏှုမကတိကရကံအစရှိတဲ့အကြောင်းတရားကိုကြည့်လိုက်ရင်လည်းအကျိုးတရားကိုဖြစ်အောင်ပြုလုပ်မယ်ဆိုတဲ့ကျောင်းကြပြပါရမရှိဘူးသင်္ခါရကဝိညာဉ်ရောတဏှာဖတ်တာဝိညာဉ်အစရှိတဲ့အကျိုးတရားကိုကြည့်လိုက်ရင်လည်းအကြောင်းတရားကိုလာခဲ့ရင်လို့ဖြစ်နိုင်တယ်ဆိုတဲ့ကျောင်းကြပြပါရမရှိဘူးကြောင်းကြပြန်ပါရမရှိပေမဲ့လို့ဤသင်္ခါရတရားတွေကိုပြန်ကြည့်လိုက်တဲ့အပိုင်းလေးမှာအကြောင်းတရားနဲ့ဆက်ဆက်ပြီးတော့မှသာဖြစ်ရတယ်။အကြောင်းတရားမရှိတဲ့ဖြစ်တာကိုမတွေ့တော့ဘူး။အဲဒီလိုမတွေ့တဲ့အတွက်ကြောင့်ဒုပုဂ္ဂိုလ်ရဲ့တဏ္ဍာမှာအနတ္တဉာဏ်အမြင်ကြီးပေါ်ပြီးတော့ထင်ရှားလာတယ်။နောက်တစ်ခါဒီယုဏဓမ္မအကြောင်းအကျိုးသင်္ခါရတရားတို့ရဲ့ခဏမဆက်တက်တက်ဖြစ်ပြီးဖြစ်နေတာကိုကြည့်လိုက်တော့လေအနိစ္စလက္ခဏာကပေါ်ထင်ရှားတယ်။ကြည့်ချင်းမြင်ချင်းဖြင့်အနိစ္စခံရတဲ့သဘောတည်းကိုဉာဏ်နဲ့ဘောလုံးကြီးပေါ်ရှုမြင်တတ်တဲ့အတွက်သုံးပုဂ္ဂိုလ်ရဲ့တဏ္ဍာမဒုက္ခလက္ခဏာတွေလည်းထင်ရှားနေတယ်။အရင်ယုံနာဓမ္မသင်္ခါရတရားတို့ရဲ့ဒီဖြစ်ချင်းမြင်ချင်းဖြင့်ပိုင်းခြားထားတဲ့ရှင်းမှုနဲ့ပြတ်မှုနှစ်ခုရဲ့အကျမ်းမှန်သာတယ်သင်္ခါရတရားတွေရဲ့သဘာဝလက္ခဏာကသင်္ချင်းချင်းချင်းလေးဖြစ်ခွင့်ရတယ်။ဒီဖြစ်မှုပြတ်မှုဆိုတဲ့အစွန်းနှစ်ဖက်ကိုပိုင်းပိုင်းနိုင်နိုင်ရှုနိုင်တဲ့ယောဂီပုဂ္ဂိုလ်အဖို့ဖြစ်ချင်းပြချင်းနှစ်ခုတို့ရဲ့အကြတဲ့ဖြစ်ပေါ်သွားတဲ့ဒီသင်္ခါရတရားတို့ရဲ့ကိုယ်ပိုင်သဘာဝလက္ခဏာအနည်းလေးဟာလည်းသင်္ချာနေပြီလေ။တကားပြမှုတည်မှုပြမှုရဲ့ကိုမြင်နေတဲ့အတွက်သင်္ခါရတရားတို့ရဲ့လက္ခဏာကိုလည်းထိုးထွင်းသိတယ်။ အဲ့ဒီလိုထိုးထည့်သိနေတဲ့အတွက်ကြောင့်ထိုယောဂဝတ္တဘုပ္ပယသန္တာမှာအနန္တလက္ခဏာဒိဋ္ဌလက္ခဏာဒုက္ခလက္ခဏာသင်္ခါရတရားတို့ရဲ့သဘာဝလက္ခဏာသင်္ခါရတရားတို့ရဲ့သင်္ခတလက္ခဏာတွေလည်းသင်္ချာပြနေတယ်သင်္ချာနေတဲ့အတွက်ဖြစ်နေတဲ့ဥနိယဝိအခိုက်နဲ့ပြခြင်းဝရမရှိဘူးဖြစ်နေတဲ့ဝရအခိုက်မှလည်းဖြစ်ခြင်းဥနိယမရှိဘူးဆိုတာကိုယောဂီပုဂ္ဂိုလ်ကထိုခြင်းကမှသမ္မာဒိဋ္ဌိဉာဏ်နဲ့ကိုယ်တိုင်မျက်မှောက်သိဖို့ရှိတယ်အဲ့ဒီအသိလေးတွေရှိပုံရအတွက်ကိုခုလိုဥရပြအများအကျဉ်းရှုပါနေတဲ့ကိုရှုနေရတာဖြစ်ပါတယ်။အဲ့ဒီရှုတဲ့အပိုင်းမှာတော့ဉာဏ်တော်အဖြစ်ဖြစ်ပြည့်လေ။ယောဂီပုဂ္ဂိုလ်ရဲ့သန္ဓေမှာဝိပဿနာရဲ့ဉာဏ်ကျောင်းရောက်တော့ခေါ်ဆိုအပ်တဲ့ဥပ္ပဒိတာတရားတွေသင်္ချာဖြစ်လာတတ်ပါတယ်။အဲ့ဒီလိုသင်္ချာဖြစ်လာတဲ့အပိုင်းတွေမှာဒုတိယဘောဂတာအလင်းရောင်တို့ပိဋိပတ္တိတို့အစရှိတဲ့ဥပ္ပဒိတာတရား7ပါးဖြစ်ပေါ်လာတတ်ပါတယ်။အလင်းအလေးကရှင်းရခင်ဖြစ်ပေါ်နေတဲ့လေးအောင်ကြီးစွန့်အင်းနဲ့မတူပဲတမှုသူညာပြီးတော့အရင်းတွေကတိတ်ကားကောင်းလာတယ်။အားကောင်းလာတဲ့အချိန်ကမှတို့ယောဂီပုဂ္ဂိုလ်ကမလုပ်ရမယ်။အဲ့ဒီလေးအောင်ကြီးကိုတို့ချင်းကမှဖမ်းပြီးဓလေးပါဆိုင်ကြီးပါ။အလောက်အလောက်သိမ်ဝင်နှုညာနေတဲ့ကလအမောင်လေးတွေအဖြစ်နဲ့တည်တည်နေတာသွားတွေ့ရတယ်။အဲ့ဒီကလအမောင်လေးတွေကိုတက်ခွက်လိုက်ရင်အပြင်ဘေးကမှလင်းနေတဲ့အလင်းကတော့ဥဒုခရတဲ့ဒေဇောတ်ကလတစ်ခုမှရှိတဲ့ဒေဇောတ်ကြောင့်နောက်ထပ်ယုတ်ကလအတိတ်တွေသင်္ကေတင်ပြီးပွားနေတာပဲဥဒ္ဒဇယုတ်တွေပဲသစ္စာဓမ္မကတော့ဒီလောကပြောခဲ့တဲ့အတိုင်းပဲစိတ်ကြောင့်ရှုနေတဲ့ဝိပဿနာစိတ်ကြောင့်ဖြစ်တဲ့သစ္စာယုတ်အဲဒီသစ္စာယုတ်ကလည်းမှပါနေတဲ့ဣဇောတဥဒ္ဒဇသင်္ကေတဖြစ်ပေါ်တဲ့ဥဒ္ဒဇယုတ်တွေပဲအဲဒီသစ္စာယုတ်ဥဒ္ဒဇယုတ်တွေကိုတန်ခွဲပြီးတော့သူတို့ကဣဇဒုက္ခနဲ့လက္ခဏာရဲ့၃ဌာန်တင်းပြီးတော့ဝိပဿနာရှုပါအလားတူပဲပိဋိပတ်တိအစရှိတဲ့ဝိပဿနာဉာဏ်နဲ့ရှင်းတွဲနေတဲ့တရားဒီပေါ်ခင်လည်းဒီတရားတွေကတိတ်အကောင်းလာရင်ဒီတရားတွေကိုလည်းရှုနေတယ်ဝိပဿနာမနောဓာရိကသောဝိတိစိတ်အစဉ်နံတရားတွေပြင်းပြကြထိုနံတရားတွေကိုလည်းတစ်ခါပြန်ပြီးတော့ဝိပဿနာရှုပါအဲဒီလိုဝိပဿနာရှုခဲ့မယ်ဆိုလို့ရှိရင်တို့ယောဂီပုဂ္ဂိုလ်တွေဒီဥပ္ပကိလေသာတရားတွေကိုလွန်မြောက်ပြီးတော့အလွန်အကောင်းနေတဲ့ဥရိယမြတ်ဉာဏ်အစဉ်ကိုကျော်တဲ့သွားနိုင်မယ်ကျော်တဲ့သွားခဲ့ဆိုလို့ရှိရင်တို့အကောင်းနေတဲ့ဥရိယမြတ်ဉာဏ်ကိုရင်ကျက်အောင်ကြိုးပမ်းလိုက်ပြီးတော့အောင်မြင်မှုရတဲ့အခါကျင့်တတ်ပြီဆိုရင်တော့ဒုသင်္ကာရတရားတို့ရဲ့ဖြစ်မှုကိုနှလုံးမသွင်းပဲအပြည့်တတ်တဲ့ကိုယ်တိုင်ဆက်ပြီးနှလုံးသွင်းခဲ့တော့ဘင်္ဂညာအစက်ကြီးတဲ့အထက်ကဝိပဿနာဉာဏ်ကြီးပေါ်လာမယ်ဒုဝိပဿနာဉာဏ်ကြီးကရင်ကျက်လာပြီဆိုရင်ဒုဝိပဿနာဉာဏ်တို့ရဲ့အဆုံးနဲ့အရိယာမတရားဖွန်တရားကြီးပေါ်လာမယ်သောရိယမဉ္ဇဉ်ပုညံတို့ကအသင်္ကာရတအနိစ္စဖြစ်ပါကိုလက်အာယုံယူမယ်သောချိန်ကမှသောတာပတိမဉ္ဇဉ်ပုညံအကယ်၍မြပေါ်ခဲ့မယ်ဆိုရင်သောသတ္တဝတိမဉ္ဇဉ်ပုညံကသက္ကအတ္တိဝိသိကိတာသတ္တိလေဒီသာရီကိုအကျွမ်းနဲ့ပယ်တတ်လိုက်။အသင်္ကာရတအနိစ္စနိဗ္ဗာန်ကြီးကိုမြင်ပြီးသောချိန်ကမှကိုယ်တိုင်မျက်မှောက်ထွက်ပေါ်နေမြင်နိုင်ပါလေ။အဲ့ဒီအပိုင်းကတော့ယုတ်ကိုရှုကြိမ်မှလည်းနိဗ္ဗာန်ကိုဝင်နိုင်တယ်။နာမည်ကိုရှုကြိမ်မှလည်းနိဗ္ဗာန်ကိုဝင်နိုင်ပါလေ။အထူးသဖြင့်တော့ဒီသင်္ခါရတရားတို့ရဲ့အပြည့်အစုံကိုရှုတဲ့အပိုင်းမှာဉာဏ်ဉာဏ်တရားတွေကိုမိမိကရည်ရှိထားတဲ့သရောကောင်းဖြစ်ခဲ့ရင်သို့ဉာဏ်ဉာဏ်တရားတွေကိုလည်းဥစားပေးပြီးတော့သို့ဉာဏ်ဉာဏ်တရားတွေလည်းမှလည်းလက္ခဏာရဲ့သုံးတာအနက်ကအနတ္တလက္ခဏာကိုဥစားပေးပြီးတော့ဝိပဿနာရှုပါမိမိတိုင်းဖြစ်တဲ့ဉာဏ်ကိုဥစားပေးပြီးတော့ဝိပဿနာရှုနိုင်ပါလေအဲ့ဒီလိုဝိပဿနာရှုကြမယ်ဆိုရင်တော့ဝိပဿနာဉာဏ်ကရည်ရှိလာတဲ့အခါထောဝိပဿနာဉာဏ်တို့ရဲ့အဆုံးနဲ့အတ္တငရတ္တအနိစ္စနိဗ္ဗာန်ကိုအာရုံယူနေတဲ့မဉ္ဇဉ်ပုံဉာဏ်ပေါ်လာမယ်ထောမဉ္ဇဉ်ပုံဉာဏ်ကဆရာဆရာပြုစံတဲ့ကိုအကျုံးနဲ့ပြန်လာပါလိမ့်မယ်ထောချင်းကမှမိမိတို့သင်္ခါရတရားတို့ရဲ့ချုပ်ညာဖြစ်တဲ့မှာအတ္တငရတ္တနိဗ္ဗာန်ကြီးကိုအာရုံပြုနိုင်ကြမှာဖြစ်တယ်အဲ့ကြောင့်ဒီနေ့တရားနာပရိသတ်အပေါင်းတော်ကောင်းတို့လည်းထောအတ္တငရတ္တအနိစ္စနိဗ္ဗာန်ကြီးကိုအာယောပြုနိုင်သည့်အဆင့်တို့တိုင်အောင်ရှင်းပြန်ကြုတ်ကိုပေါင်းများအထောက်နိုင်ကြပါစေကုန်သတည်း